Welcome to the Voice of America in Burmese.
Mingala shi de ma ne khin ma taw ra shin ni sait le ji da shi ja ba de khanya. Bio American dan ye 2019 ku ne Ogula 12 ye tanin la ni ma ne khin a season ni go American bi taw su Washington DC myo daw ga ni tai no meter 30 40 48 daw ga ni dai yai tin set ni de lo. Bio ye Facebook sa myin na ga ba dai yai thau lwin pe ni ba de khanya.ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်ပါပါ
ကျွန်တော်ကတော့ဝင်းမဲမှာမတ်သင်ကီထိုင်နေတူဒီနေ့နောက်ဆုံးရထိတ်တန့်ရသတင်းတွေကိုပြောပြပေးမှာပါအမေရိကန်အမိမြေလုံခြုံရေးဝန်ကြီးကပြီးခဲ့တဲ့အပတ်ရွှေပြောင်းလှုပ်သားတွေကိုဖမ်းဆီးခဲ့မှုဟာကံမကောင်းချိန်မှာဖြစ်ခဲ့တယ်လို့ကပြောလိုက်ပါတယ်နော်ဝေးမှာတော့တနေ့ကဘလီတွင်းဖြစ်ခဲ့မှုကိုအကြမ်းဖက်လုပ်ရဖြစ်သတ်မှတ်လိုက်ပါတယ်မြန်မာနိုင်ငံမှာမွန်ပြည်နယ်ပေါင်မြို့ရေချီးမြေပြိုမှုမှာတော့တိဆုံးသူအရေးအတွက်က53ဦးကိုတက်သွားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုညာဝင်ရေ
ဟုတ်ကဲ့ပါခင်ဗျာဂျေရုဆလင်ဘာသာရေးအထွတ်မြတ်ထားရဒေသမှာပါလက်စတိုင်းနေနဲ့အစ္စရေးရဲတွေကြားထိတိုက်ပဋိပက္ခဖြစ်ခဲ့ကြတဲ့အကြောင်းနဲ့ကရင်ပြည်နယ်ဂျမ်းမြေတရာရေကြီးနေတာကြောင့်ထိုင်းမြန်မာကုန်စည်စည်းဆင်းမှုထိခိုက်နေပါတယ
်ဂျမ်းတရာကပြိနေတာနှစ်ရက်ရှိကျွန်တော်တို့ကဂျမ်းတရာကြီးကနောက်ထပ်နှစ်ပေပေါ့သုံးပေတော့ကြာမှာကျွန်တော်တို့ခေါ်တင်ပြမှာရေးရလေ
သတင်းတွေအပြီးနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူမြန်မာရေးရဆွေးနွေးကန်းမြန်မာပြည်မှပေးစာများပြည်တွင်သတင်းသုံးသပ်ချက်နဲ့ကဘာတလှောထူးခြားစံပြသတင်းများစတာတွေကိုနားဆင်ရပါမယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်သိင်ကြီးထိုက်တို့ပြောပြပါမယ်ခင်ဗျာ
အမေရိကန်အမိမြေလုံခြုံရေးဝန်ကြီးကပြီးခဲ့တဲ့ပတ်တုန်းကမစ္စဆပီပြည်နယ်ကရွှေပြောင်းနေထိုင်သူတွေပေါ်ဖမ်းဆီးခဲ့ခြင်းဟာကံမကောင်းတဲ့အချိန်မှာဖြစ်ခဲ့တယ်လို့တက်ဆက်စ်ပြည်နယ်မှာရွှေပြောင်းဝင်ရောက်သူတွေကိုပြစ်မှတ်ထားပြစ်ခတ်မှုကြီးပြီးမှပြောလိုက်ပါတယ်။ယာယီတာဝန်ယူထားတဲ့အမိမြေလုံခြုံရေးဝန်ကြီးကေဗင်မက်ကလီနန်ကမစ္စဆပီပြည်နယ်အစာထုတ်စက်ရုံတွေကအထောက်ထားမဲ့ရွှေပြောင်းလုပ်ကိုင်နေသူ900နီးပါးကိုရှာဖွေဖမ်းဆီးခဲ့တာဟာကံဆိုးချိန်မှာဖြစ်ခဲ့တယ်လို့ကာကွယ်ပြောဆိုလိုက်ပါတယ်။အခုလိုကာကွယ်ပြောဆိုတာကတက်ဆက်စ်ပြည်နယ်အယ်ပါဆိုမြို့မှာစပိန်စကားပြောလက်တင်အမေရိကန်သား22ဦးကိုတနသမားတူကပြစ်မှတ်ထားတပ်ဖြတ်ခဲ့တဲ့လူစုအပြုံလိုက်တပ်ဖြတ်မှုအပြီးရပ်ပိုင်းအတွင်းမှာပဲဖြစ်လာတာပါအမိမြေလုံခြုံရေးယာယီဝန်ကြီးမက်ကလီနန်ကရွှေပြောင်းလူသား680ကိုကုမ္ပဏီ5ခုမှဝင်ရောက်ဖမ်းဆီးခဲ့ရမှာလူ200ကရာဇဝတ်မှုကျူးလွန်ထားတဲ့မှတ်တမ်းရှိသူတွေဖြစ်ပြီးသူတို့ကိုမူရင်းနိုင်ငံတွေကိုပြန်ပို့မယ်လို့ NBC American အခြေစိုက်ရုပ်သံဌာနရဲ့ Meet the Press အစီအစဉ်မှာပြောလိုက်ပါတယ်ဒီရုပ်သံအစီအစဉ်ထဲမှာကြောင်းပြန်မိဘတွေလာချူမာကိုစောင့်နေခဲ့တဲ့ကလေးတွေအနေနဲ့ပြီးခဲ့တဲ့ဗိုလ်တွင်းနေဖန်ဆီးမှုတွေသူတို့မိဘတွေဖန်ဆီးခံသွားရပြီးသူတို့ကိုလာမချိုနိုင်တော့ဘူးလို့သိလိုက်ရချိန်မှာဝမ်းနည်းပူဆွေးငိုကြွေးနေကြပုံတွေကိုထည့်သွင်းဖော်ပြခဲ့ပါတယ်ဒီဘော်ဝင်ကြီးမက်ကလီနန်ကတော့ဒီဝင်ရောက်ဖန်ဆီးမှုတွေကိုတတိကြီးကြီးထားလုပ်ကန်ခဲ့တာသာဖြစ်ပြီးကလေးစောင့်ရှောက်ရေးကိစ္စကိုလည်းထည့်သွင်းစဉ်းစားခဲ့တာကြောင့်ဖန်ဆီးထားတဲ့ရွှေပြောင်းသူ32ဦးကိုတနအီတွင်ပြန်လွှတ်ပေးခဲ့ကနောက်ထပ်390ကိုလည်းတရအတွင်းပြန်လွှတ်ပေးခဲ့တယ်လို့ကာကွယ်ပြောဆိုခဲ့ပါတယ်ခင်ဗ
ျအမေရိကန်ပြည်တော်စုအချင်းထောင်တစ်ခုမှာကိုကိုကိုတေချောင်းချန်စီခဲ့ပုံရှာတဲ့အမေရိကန်ဘီလီယံနာတထေးကြီး Jeffrey Epstein တေဆုံးမှုနဲ့ပတ်သက်ပြီးမခိုင်မာတဲ့မှန်းဆချက်တစ်ခုကိုအမေရိကန်သမ္မတ Donald Trump က Twitter မှာရေးသားခဲ့ပြီးတဲ့နောက်မှာတော့ Democrat Party ရဲ့သမ္မတလောင်းရှင်းပြိုင်နေသူတွေကတနင်္ဂနွေနေ့မှာအပြင်းအထန်ဝေဖန်လိုက်ကြပါတယ် Epstein တေဆုံးမှုနဲ့ပတ်သက်ပြီးသမ္မတ Trump ကသမ္မတဟောင်း Bill Clinton ပါဝင်ပတ်သက်ခဲ့တယ်ဆိုတော့အတိမပြုတ်နိုင်တဲ့ပြောဆိုချက်တခုကို Twitter မှာပြန်လည်ရေးသားခဲ့တာအပါအဝင်သမ္မတ Trump ကစနေနေ့နှောင်းပိုက်မှာမှန်းဆချက်တွေကို Twitter ပေါ်ကနေအပြေးအမြောက်လုပ်နေတာပါအလားအလာကောင်းတဲ့ Democrat တွေဖြစ်တဲ့ Beto O'Rourke နဲ့ Cory Booker တို့ကတနင်္ဂနွေနေ့မှာသမ္မတကိုအပြင်းထန်တုံ့ပြန်ခဲ့ကြပါတယ်သမ္မတကအခြေအမြင့်မရှိတဲ့မှတ်စာချက်တွေနဲ့နိုင်ငံရေးပြိုင်ဘက်တွေကိုတိုက်ခိုက်ဖို့အများပြည်သူယုံကြည်မှုရှိတဲ့ယာရုကိုအသုံးပြုခဲ့တဲ့ဥပမာနောက်တစ်ခုဖြစ်တယ်လို့ Oroke က CNN ရုပ်သံကိုပြောဆိုခဲ့ပါတယ်အစင်ကျင်မဲ့ပြောတာထက်ပိုတယ်လို့လည်း Broker ကဆွဆွဲခဲ့ပါတယ်ရှင
်နော်ဝေးနိုင်ငံမှာတော့ Oslo မြို့တော်နာကဘလီတစ်ခုအတွင်းပြစ်ခတ်မှုကိုအကြမ်းဖက်လုပ်ရက်ကြိုးပမ်းမှုဖြစ်သတ်မှတ်ထားတယ်လို့ရဲတွေကမနေ့ကထုတ်ပြောလိုက်ပါတယ်နော်ဝေးရဲတွေကပဲတန်တရားရှိထားတဲ့သနသမားဟာလက်ရဆုံးရောက်သူဖြစ်ပြီးရွှေပြောင်းဝင်ရောက်လာသူတွေကိုမုံတီးတဲ့အမြင်ဖြစ်သူလည်းဖြစ်တယ်လို့ဆိုပါတယ်။ဒီတန်တရားရှိထားတဲ့သနသမားအနေနဲ့တနေ့စနေနေ့တုန်းကအော်စတြေးလျမြို့စင်ဂျီဖုံးရက်ဘေရမ်ကမွတ်စလင်ဗလီချောင်းတဲကိုလက်နက်များစွာနဲ့ဝင်လာပြီးပစ်ခတ်ခဲ့ချိန်မှာအသက်80ဝန်းကျင်လူကြီးတူကဝင်လုံးတက်ဖိနိုင်ခဲ့ပါတယ်။သ တနသမားကစတင်ဖြစ်ခဲ့တဲ့အချိန်မှာတကယ်တော့ဗလီထဲမှာကျန်းစာဖတ်နေခဲ့တဲ့ဒီဝင်းလုံးအနိုင်ယူခဲ့သူကအနေနဲ့ဒဏ်ရာတော့အနည်းငယ်ရသွားခဲ့ပါတယ်ဒီပြစ်ခတ်မှုအပြီးနိုင်ယူပိုင်းတွေအတွင်းမှာပဲဘယ်ရွန်မြို့ကတန်ရရှိထားတဲ့တနသမားအိမ်မှာအမျိုးသမီးအလောင်းတစ်ခုကိုတွေ့ခဲ့ရပြီးသူမဟာဒီတနသမားရဲ့18နှစ်အရွယ်ညီမတဝန်းခွဲဖြစ်တယ်လို့ရဲတွေကဆိုပါတယ်ဒီလူသတ်မှုပေါ်ရဲတွေကစုံစမ်းစစ်ဆေးမှုတွေစလုပ်နေပြီးဖမ်းဆီးထားတဲ့တန်ရရှိသူတနသမားဟာပြစ်ခတ်ခဲ့တဲ့ဗလီနားမှာနေတဲ့အသက်20အရွယ်နော်ဝေးနိုင်ငံသားဖြစ်တယ်လို့ဆိုပါတယ်ဒီပြစ်ခတ်မှုပြီးနောက်တစ်ရက်မှာတော့နော်ဝေးဝန်ကြီးချုပ်အာမာဆူလ်ဘတ်နေနဲ့ဒီရက်ခွဲတွင်ဟိုတယ်တစ်ခုမှာယာယီပြောင်းဖွင့်ထားတဲ့ဒီဗလီချောင်းဝတ်ပြည်ပွဲကိုတက်ရောက်ခဲ့ပါတယ်ခင်ဗျာ
ဆော်ဒီအာရေဗျကအစ္စလမ်ဘာသာရေးဆိုင်ရာအထွတ်အမြတ်မြို့တွေစီကိုနှစ်ဆင်ဟတ်ဖျားဖို့လာရောက်ချသူတန်းတဲ့ချီရှိတာကြောင့်ဆော်ဒီအနေနဲ့ဒီဖျားဖူးတွေရဲ့သွားရေးလာရေးအဆင်ပြေအောင်ကြိုးပမ်းနေကြရပါတယ်ဒီနေ့မှာဖျားဖူးလာရောက်သူနှစ်တန်းခွဲလောက်ရှိခဲ့ပြီးဒီလူတွေအတွက်တည်ယူပို့ဆောင်ရေးကအခက်အခဲတစ်ခုဖြစ်တယ်လို့ဆော်ဒီတည်ယူပို့ဆောင်ရေးဝန်ကြီးနာဗီလ်အယ်အမူဒီက AFP သတင်းအေဂျင်စီကိုပြောပါတယ်ဂျဒန်းနဲ့မဒီနာမြို့တွေကလေစိတ်တွေမှာခီးတဲ့အပြစ်လိုက်ပါလာတဲ့လေရင်အစင်းပေါင်း 9,400 ဆက်ရောက်ခဲ့ကြောင်းနဲ့ဟတ်ဖျားဘူးအတွက်ဘတ်စကားပေါင်း 18,000 ကျော်စီစဉ်ထားတဲ့အကြောင်းဝန်ကြီးကပြောပါတယ်။ဒီဟတ်ဖျားဘူးဟာဆိုရင်မွတ်စလင်တွေဘဝမှာအ ਨੇ ဆုံးတစ်ချိန်တော့မဖြစ်မနေလုပ်ရမယ်မန်တိုင်ကြီး၅ခုထဲမှာပါပါတယ်။ကဘာပေါ်မှာလူအများဆုံးစုဝေးကြတဲ့ပွဲတော်တွေထဲကတစ်ခုဖြစ်တဲ့ဟတ်ဖျားဘူးပွဲတော်ဟာဆိုရင်ဘာသာရေးအထွတ်အမြတ်မြို့မက္ကာနဲ့အနီးအနားကတောင်ကုန်းတောင်ကြားတွေကြား9ရက်ကျော်ကြာကျင်းပတာဖြစ်ပါတယ
်ဗီအိုအီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5809နဲ့ဖိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် FIO American အတန်ကတနင်္လာနေ့မနက်ပိုင်းသတင်းတွေကိုဆက်ပြောပြပေးနေပါတယ်မွန်ပြည်နယ်ပေါင်မြို့တွင်ကမိုးကြီးမြေပြိုမှုကြောင့်သေဆုံးသူအရေအတွက်ဟာ53ဦးထိတက်သွားပြီလို့မြန်မာနိုင်ငံမိသက်ဌာနကတနင်္လာနေ့ကနောက်ဆုံးဖော်ပြထားပါတယ်ကဲဆယ်ရှာဖွေတွေဝိုင်းလုံပေးနေတဲ့ဒီမိသက်ဌာနအနေနဲ့မနစ်ညာတုန်းကနောက်ထပ်အလောင်းတလောင်းထပ်တွေ့ခဲ့တာကြောင့်သေဆုံးသူဦးရေအခုလိုမြင့်တက်သွားတာပါပေါင်မြို့တဲပြည်ကုန်းရွာမှာပြည်ခဲ့တဲ့တောက်ချာနေကမြေဖြိုးရေကြီးလာတာကြောင့်ရွာသားတွေလှေနဲ့ထွက်ပြေးရပြီးတဲ့နောက်ပိုင်းမိသက်သမားတွေစစ်သားတွေနဲ့ရေးပေါ်လူသားတွေအနေနဲ့ကဲဆယ်လုပ်ငန်းတွေကိုဒီစနစ်တနင်္ဂနွေမှာချိုးပန်းလုပ်ခိုင်းလာနေခဲ့ပါတယ်မြန်မာတပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကလက်ရှိမှာမြေပြင်တပ်တွေအနေနဲ့ဒီရေးပေးနေရာရောက်နေရာကိုကောင်းကောင်းရောက်ရှိနိုင်တယ်ဒါပေမဲ့လိုအပ်လာရင်တပ်မတော်ရဟတ်ရင်တွေနဲ့ပါထုတ်ပြန်ပစ္စည်းတွေပို့ဖို့အသင့်ရှိတယ်လို့ AFP ကိုပြောခဲ့ပါတယ်စနေနေ့တုန်းကတော့လူသမရဟန်ရီဘန်တီယူအနေနဲ့တေးပြည်ကုန်းရွာကိုသွားခဲ့ပြီးရေပေးတင်နေတဲ့မိသားစုတွေကိုငွေချေးထောက်ပံ့မှုတွေပေးခဲ့ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာမုတ်တုံရာသီရေကြီးမှုတွေကြောင့်သေဆုံးသူအရေအတွက်ကအနည်းဆုံး144ယောက်အထိတိုးလာပြီးတနင်္ဂနွေနေ့မှာတော့အာဏာပိုင်တို့ကအကူအညီကယ်ဆယ်ရေးကိုတိုးမြှင့်ဆောင်ရွက်နေကြပါတယ်ရည်ကြီးတာကြောင့်နိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းမှာလမ်းတွေလည်းပြတ်တောက်ကုန်ပါတယ်။လှပတဲ့ကမ်းခြေတွေအပန်းဖြေစခန်းတွေကြောင့်ကမ္ဘာလက်ခီးသွွားတွေကြာကျွတ်ကြတဲ့တောင်ပိုင်းပြည်နယ်ကီယာလာမှာအဆိုးရွားဆုံးဖြစ်နေပြီးသေဆုံးသူအရေအတွက်ကအနည်းဆုံး68ယောက်အထိရှိနေပါတယ်။ပြည်နယ်ရင်းကခရိုင်14ခုကကယ်ဆယ်စခန်း1300ကျော်မှာအနည်းဆုံးလူပေါင်း 136,500 ကိုပြောင်းရွှေ့ကယ်ဆယ်ထားရတယ်လို့ပြည်နယ်ရဲတပ်ဖွဲ့အကြီးအကဲအရာရှိက AFP ကိုပြောပါတယ်။တဆက်ထဲမှာရှိတဲ့ကာနာတကာပြည်နယ်မှာလည်းရေကြီးမှုကြောင့်သေဆုံးသူအရေအတွက်တိုးလာပြီးအ ਨੇ ဆုံး34ဦးသေဆုံးကြောင်းအတည်ပြုထားပါတယ်ရှင
်။ဟောင်ကောင်မှာတော့ဒီမိုကရေစီဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေပြည်တွင်းလိုက်တန်းကစားကြသလိုအပြန်အလှန်ရင်ဆိုင်တိုက်ခိုက်လှုပ်ရှားနေကြပါတယ်။အရင်ဗြိတိသျှပိုင်ဟောင်ကောင်ကအခုတရုတ်အုပ်ချုပ်ရေးပေါ်ဆန္ဒပြမှုတွေသတင်းပတ်စက်တိုက်10ပတ်ပြည်လာချိန်မှာပြောင်းလဲလာတဲ့မဟာဗျူဟာလည်းဖြစ်ပါတယ်။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံသူထောင်ပေါင်းများစွာဟာမနေ့ကရှီပိုနဲ့ကတ်စ်ဝေးဘေးနေရာတွေမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ရမှာရဲတပ်ဖွဲ့ကမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်နှိမ်နှင်းခဲ့ပြီးလူစုခွဲကနောက်တခြားနေရာတွေမှာပြန်လူစုဆက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေဟာရာသီဥတုပူတဲ့ကြားရက်ကပဲအခုလိုဆန္ဒပြမှုတွေကိုဆက်လုပ်နေခဲ့ကြတာပါခင်ဗျာ
မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယကရုပ်သိမ်းတဲ့အပေါ်ဆန္ဒပြပွဲတွေဖြစ်လာမှာစိုးရိမ်နေကြောင်းမွတ်စလင်တို့ရဲ့ Eid al-Adha ပွဲတော်ကတနင်္လာနေ့စတင်မဲ့အချိန်အိန္ဒိယအာဏာပိုင်တွေဘက်က ကက်ရှမီးယားဒေသမှာစစ်တပ်ကိုတင်းတင်းကြပ်ကြပ်ချထားမယ်လို့ယူဆထားကြပါတယ်။အိန္ဒိယထိန်းချုပ်တဲ့ကက်ရှမီးယားဒေသကိုနှစ်ပေါင်းများစွာပေးထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုဟိန္ဒူအများစုအိန္ဒိယအစိုးရကရုပ်သိမ်းပြီးပြည်ထောင်စုအစိုးရကအပြည့်အဝထိန်းချုပ်ခွင့်ပေးလိုက်တဲ့ပြီးခဲ့တဲ့တနင်္လာနေ့ကတည်းကဒေသမှာလုံခြုံရေးပိတ်ဆို့ထားတာဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ပိုင်းမှာအာဏာပိုင်တို့ကကန့်သက်တားမြစ်ချက်တချို့ကိုဖြေလျှော့ပေးခဲ့ပေမဲ့အဓိကမြို့ဆရီနဂါမှာတင်းမာတဲ့အခြေအနေဖြစ်လာပြီးနောက်နေကင်းပိုင်းမှာပြန်ပြီးတော့တင်းကျပ်ခဲ့တာဖြစ်ပါတယ်။မွတ်စလင်တို့ရဲ့ဘာသာရေးဆိုင်ရာအလိုက်ရဲ့ Eid al-Adha ပွဲတော်အတွင်းလူစုလူဝေးလှုပ်တာကိုတားမြစ်ဖို့အတွက်တနင်္လာနေ့မှာလုံခြုံရေးတင်းကျပ်မယ်လို့ခန့်မှန်းတဲ့အကြောင်းလဲဆရီနဂါမြို့ကသတင်းရှင်းမြစ်တွေက AFP သတင်းအေဂျင်စီကိုပြောဆိုထားပါတယ်ရှင်။
တရင်လာနေမနဲ့ခင်ထိတ်တန်းအောင်နိုင်ငံကသတင်းတွေကိုကိုဝင်းမင်းနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VO ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရောနားဆင်နိုင်တယ်လို့ VO ရဲ့ Facebook ဆာမျက်နှာကပါသောရရှိနေအခုနားဆင်နေရတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်သွားပါမယ်ဂျေရုဆလင်ဘာသာရေးအထုအမြတ်နယ်မြေမှာအစ္စရေးရဲတွေနဲ့ပြည်ပခဖြစ်ရာကပါလက်စတိုင်းဒါဇင်ကျော်ဒဏ်ရာရသွားပါတယ်ဂျူးတွေရဲ့ဘာသာရေးအထုအမြတ်ထားရာ Temple Mount ဝတ်ပြုစုတောင်းတဲ့နေရာကိုအစ်ပွဲတော်ကာလအတွင်းဂျူးတွေမသွားဖို့တားမြစ်ခဲ့ရာကအစ္စရေးအစိုးရကသဘောထားပြောင်းပြီးခုလိုခွင့်ပြုလိုက်တဲ့အတွက်ပြည်ပခဖြစ်လာတာပါလင်ဒါဂရက်စတိန်ဂျေရုဆလင်ကပေးပို့တဲ့သတင်းလွှာကိုတင်ပြပါမယ်အစ္စလမ်ဘာသာဝင်ရဲ့ဧပွဲတော်ကာလပထမနေ့ဖြစ်တဲ့တနင်္ဂနွေနေ့မှာပဲပြည်ပခါဖြစ်ကြတာပါပုံမှန်အဖြစ်ဧပွဲတော်ကာလအတွင်းမွတ်စလင်တွေရဲ့တတိယမြောက်အထွတ်မြတ်ထားရာအယ်အက်ဆာဘလီတဝိုက်ကိုဂျူးတွေသွားခွင့်မရှိခဲ့ပေမဲ့အဲ့ဒီနေ့မြေထဲမှာဂျူးဘာသာဝင်တွေအထွတ်မြတ်ထားရာဟိုးအရင်ကအဖြစ်စည်းခံရတဲ့ဖျားเจ้าကြီးနှစ်ခုကိုသွားရောက်ဝတ်ပြုတဲ့တစ်ရှာဘာဂျူးဝတ်ပြုပွဲကလည်းတိုက်ဆိုင်နေပါတယ်အဲ့ဒီဒေသကိုမသွားဖို့အစ္စရေးအစိုးရရဲ့အရင်တားမြစ်ချက်ကိုပြန်လဲရုတ်သိမ်းလိုက်တာကြောင့်ပါလက်စတိုင်းနဲ့အစ္စရေးရဲတွေကြားထိတ်တိုက်ဖြစ်ခဲ့ကြတာပါပါလက်စတိုင်းဆန္ဒပြသူတွေကိုအစ္စရေးရဲတွေကမျက်ရည်ယိုဘုံနဲ့ရာဘာကြီးစံတွေတုံးပြီးတားဆီးခဲ့ပါတယ်ဒီဘာသာရေးအထွတ်မြတ်နေမျိုးကိုထိန်းချုပ်ထားတဲ့ဂျော်ဒန်မွတ်စလင်ဘာသာရေးအဖွဲ့ကအစ္စရေးကိုတရားဝင်ကန့်ကွက်စာပို့ခဲ့ပါတယ်မွတ်စလင်ဘာသာရေးခေါင်းဆောင်ရှေ့ခ်ယူဆပ်ကတော့အစ္စရေးကမလျော်မကန်းလုပ်ခဲ့ပါတယ်လို့ပြစ်တင်ဝေဖန်ပါတယ
်ဆိုလ်အင်
သူပြောတာကအယ်အက်ဆာဘလီနယ်မြေနဲ့ပတ်သက်လို့အစ္စရေးကဆုံးဖြတ်ပိုင်ခွင့်မရှိကြောင်းဒီဘလီကိုအစ္စရေးကသိမ်းပိုက်နေခြင်းသာဖြစ်ကြောင်းပြောတာပါအယ်အက်ဆာကိုလူတွေလာရောက်လေပတ်ခွင့်ပြုထားပေမဲ့ဒီနေရာမှာဝတ်ပြုခွင့်မရှိကြောင်းလည်းသူကပြောပါတယ်ဂျူးဘာသာဝင်အလုံးဟာဒုတိယအထွတ်မြတ်ဖျားเจ้าနာကအနောက်ဘက်ဘာသာရေးနိုင်ငံမှာဝတ်ပြုလို့ရှိပါတယ်တံပင်မဝုတ်ပြူရနေရာကိုတနင်္ဂနွေနေ့ကဂျူး1900ကျော်အစ္စရေးကသွားခွင့်ပေးလိုက်တာဖြစ်ပါတယ်။အရင်တော့ကဒီလောက်များပြားတဲ့ပမာဏသွားခွင့်ပြုခဲ့တာမျိုးတခါမှမရှိခဲ့ပါဘူး။အခုလိုဗလီကျောင်းရှိတဲ့နေရာမှာဖျားကျောင်းအစ်စ်ပြန်ဆောက်နိုင်လိမ့်မယ်လို့အချို့ဂျူးတွေကမျှော်လင့်နေတာပါ။ဒီလိုမျှော်လင့်နေတဲ့တံပင်မောင်းတစ္ဆာတော်ကံအဖွဲ့ဝင်ဂါရှွန်ဆလိုမွန်ကတော့ဒီနယ်မြေကိုဂျူးတွေကသာပိုင်ဆိုင်တယ်လို့ဆိုပါတယ
်။ Le you may a mufti.
သူပြောတာကတံပမောင်းနေမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့ကျွန်တော်တို့ကအလျှော့ပေးခဲ့တာကြောင့်အခုတော့စိတ်ကတိကောက်ဖြစ်နေရပါတယ်ဒီနေရာကဂျူးရောမွတ်စလင်တွေပါဘာသာရေးအထွတ်အမြတ်ထားတဲ့နေမြေမို့ဟိုးအရင်ကတည်းကအငင်းပွားပြီးပြိပကဖြစ်လာတဲ့နေရာပါလို့ပြောသွားတာပါအစ္စရေးအာဏာပိုင်တွေကတော့ဧပွဲတော်ကာလနောက်ထပ်3ရက်အတွင်းအခြေအနေတည်ငြိမ်သွားမယ်လို့မျှော်လင့်နေကြောင်းပြောပါတယ်ခင်ဗျာအခုတော့ဒီမြန်မာရေးကြီးသတင်းတပုတ်ကိုတင်ဆက်ချင်ပါတယ်။ထိုင်းမြန်မာနယ်စပ်အဓိကကုန်သွယ်ရေးဂိတ်ဖြစ်တဲ့ထခရိုင်မဲဆောင်မြို့ကကုန်ပစ္စည်းတွေအများဆုံးတဲဆောင်ရကရင်ပြည်နယ်ဂျိုင်းမြစ်တံတားလမ်းကြောင်းပျက်စီးသွားတာကြောင့်ထိုင်းမြန်မာကုန်တင်ကားအစီးတစ်ထောင်လောက်သွားလာရေးခက်ခဲနေပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့တာပါ
။ထိုင်းမြန်မာနယ်စပ်မှာတော့ရှိနေပြီးသားကုန်ပစ္စည်းတွေဟာမဲဆောက်မြောက်တွေချစ်ကြေတံတားပေါ်ကနေဖြတ်တန်းသွားလာနေပြီမဲ့မြန်မာဘက်ကဂျိုင်းတံတားပျက်စီးနေတာကြောင့်နှစ်နိုင်ငံကုန်ပစ္စည်းတင်တဲ့ကားတွေဟာတစ်ဖက်အစီး900လောက်ကသွားလာမရဖြစ်နေတယ်ဆိုပြီးမြောက်ရီခရိုင်အုပ်ချုပ်ရေးမှု ဦးတည်စာအောင်ကပြောပြပါတယ်
ตัวไอ้ซูอินบุกก็တော့ตั้วလို့ရတယ်မှာတခုရှိတယ်ဂျိုင်းမှာရှိနေတဲ့ခါဟိုဘက်လည်းကူလို့မရဘူးဟိုဘက်ကလည်းဂျိုင်းဒီဘက်ကိုကူလို့မရဘူးအဲ့လိုဖြစ်တယ
်ဟုတ်ကဲ့
ဘက်ဒီဘက်အစီကုံကားဆိုရင်တော့အကြမ်းနဲ့1500ဒီလောက်ရှိတယ်လို့မှန်တာလည်းမဟုတ်ဘူးသူတို့တော့မှာဟိုကျွန်တော်တို့အဓိကတော့ဂျိုင်းတရားပေါ်မှာ
ဟုတ်ကဲ့
ဂျိုင်းတရားကပိတ်နေတာနှစ်ရက်ရှိပြီကျွန်တော်တို့ကဂျိုင်းတရားကြီးကနောက်ထပ်နှစ်ပေပေါ်မှာသုံးပေလောက်ကြာမှာကျွန်တော်တို့ဟိုအဆင်ပြေမှာရေးရလေးဒါဟိုကူလို့မရဘူးမှာ
အေ
းဟိုဖြစ်တော့ညာတော့ကုလို့အဆင်မပြေဘူးရှင်။ဟုတ်ဟုတ်အတက်အဆင်မရသေးဘူးမှာကျွန်တော်တို့ဒီရေကနှစ်ပေအနည်းဆုံးနှစ်ပေတော့ကြာမှာရမှာမှာဂျမ်းရေ
လက်ရှိမှာတော့ချစ်ချည်ရေတရားပိတ်လိုက်ရတဲ့အခြေအနေတွေမရှိပေမဲ့ဂိုးတောင်နေမှာရှိပြီးသားကုန်စည်စီးဆင်းမှုတွေကတော့ရပ်မသွားဘူးလို့လည်းဆိုပါတယ်။ဒါပေမဲ့အရင်လိုကုန်ကားတွေအသွားအလာတွေများပြီးချစ်ချည်ရေတရားနဲ့နှစ်နိုင်ငံကအာရှလမ်းမတစ်လျှောက်ပိတ်ဆို့နေတာတွေတော့မဖြစ်တော့ဘူးလို့လည်းဆိုပါတယ
်။ဟုတ်ကဲ့။အဲဒီကြတော့မှာဟိုကုန်ကြေးတုံးကလည်းကားတွေရှင်းနေတယ်လမ်းမှာလည်းကားရှင်းနေအောင်မှာ
ဟုတ်ကဲ
့ကျွန်တော်ကလက်ရှိကျွန်တော်တို့ကအတက်အစင်းကညနေတဲ့ခုကဒီကားကြီးအတွက်ကဟ
ို
အတက်250အစင်းက250လောက်ဖြစ်နေတာပေါ့
ဟုတ်ကဲ့
ကျွန်တော်တို့ကကျောင်း export ဒီရပိုင်းရှိနေတော့လေဒီနေ့ဒီနေ့အစင်း900လောက်ဆိုတော့ network ကတော်လေးထင်းရတယ်ဒါပေမဲ့တော်တော်စီကတော့နှစ်ဖက်လုံးကရက်နေအောင်မှာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ဟုတ်ဘာပြီးပြီးသားဟာတော့သွားလာပေါ့ကိုတော်နဲ့သွားလို့ရတဲ့ဟာတွေပေါ့ဥမာမိုင်ကိုတော်မှာပြောင်းရှိပြီးသားဟိုဘက်ဆက်သွားဖို့ဟိုဖောင်လေးလည်းရပြီလားဆိုရင်သွားတာရှိတယ်။အရင်ကားမကျက်တာဘူးဆိုတော့သူကမှဟု
တ်က
ဲ့တော့လေတော့ချောက်ဟိုအတက်ဆင်းတော့ချောက်များနေတာအခုကတော့တက်ဆင်းဂျိုင်းကားမှတန့်နေတော့ဒီမှာတော့ကားမများဘူးမှ
မြန်မာဘက်ကပုံတွေကတော့ပြောင်းနေအများဆုံးပို့ပြီးထိုင်းဘက်ကတော့အိမ်ဆောက်ပစ္စည်းတွေပြည့်စစ်ပစ္စည်းတွေအများဆုံးတင်ပို့နေတာဖြစ်ပါတယ်။အခုလိုမျိုးဂျိုင်းကားပျက်စီးပြီးကုန်စည်စီးဆင်းမှုတွေနှစ်ရက်ပိတ်ဆို့မှုတွေဖြစ်နေတဲ့အတွက်မြန်မာဘက်ကဆုံးရှုံးနှံ့မှုတွေကိုတော့တွက်ချက်လို့မရသေးဘူးလို့ဆိုပါတယ်။ထိုင်းဘက်ကတော့တနေ့ကိုဘတ်တန်း2000ဘိုးလောက်နှံ့မှုတွေရှိတာကြောင့်နှစ်ရက်ပိတ်ဆို့နေတဲ့အတွက်ပြန်ပြန်အားဖြင့်ဘတ်တန်း4000လောက်နှံ့မှုတွေရှိတယ်လို့လည်းဆိုပါတယ်ရှင
်။မေးမှဖြစ်ပါတယ်။အခုတော့မြန်မာရေးရာဆွေးနွေးကမှာမြန်မာစီဝါရေးလုပ်ငန်းကဏ္ဍလွှတ်တော်တွင်ဥပဒေပြဋ္ဌာန်းပြီးထိန်းချုပ်ဆောင်ရွက်ရတဲ့အခါကြုံရတဲ့အခက်အခဲဘာတွေရှိပါသလဲ။တကုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်တွန်းတွေ့ဆုံမေးမြန်းထားတာပါ။
ဟုတ်ကဲ့တော့တက်တက်ခိုင်ကျေးဇူးတင်ပါတယ်ခင်ဗျအခု
ဝါရှင်တ
န် DC ကိုရောက်တော့ပါလေ
ဒီ
VOA ကိုလာပြီးတော့မေးမြန်းခွင့်ပေးတဲ့အတွက
်ဟုတ်ကဲ့ပါဆ
ရာသူတို့ပြန်တော့တက်တက်ခိုင်ကဒီပြည်သူ့လွှတ်တော်ထဲမှာပေါ့နော
်ဟုတ်ကဲ့ဆရာ
ဒီရင်းနှီးမြှုပ်နှံမှုနဲ့သက်ဆိုင်တဲ့ကော်မတီတစ်ခုနဲ့အတူလုပ်နေတယ
်ဟုတ်ကဲ့
အဲ့တော့ဒီရင်းနှီးမြှုပ်နှံမှုကိစ္စနောက်စီးပွားရေးကိစ္စအဲ့ဒါကြီးပဲအရင်မေးခြင်းတယ်ခင်ဗျ
ဟုတ်ကဲ့ပါဆရာ
ဆိုတော့ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ရှိရင်အထူးသဖြင့်ပေါ့နော်ဒီနိုင်ငံရဲ့ခြားရင်းနှီးမြှုပ်နှံမှု FDI ဆိုတော့တော်တော်လေးအရေးကြီးတယ်လို့အစိုးရအနေနဲ့လည်းသတ်မှတ်ထားတယ
်ဟုတ်ကဲ့ပါဆရာ
ဒီ FDI နိုင်ငံရဲ့ချားရင်းနှီးမြှုပ်နှံမှုတွေကဒီအစိုးရအနေနဲ့တော်တော်လေးကိုမျှော်လင့်ထားတဲ့ကြားရတာနေပြီးတော့ဒီ2019 2018တွေမှာဆိုရင်တော်တော်ကြာတယ
်ဟုတ်ကဲ့
ဒီ2019အလားလာရောဒီကြားဖြတ်အခြေအနေကဘယ်လိုလို့ရှိဘယ်လိုရှိလဲခင်ဗျ
2019မှာလည်းကြာနေပါတယ်ရှင့်ဟိုဘာကြောင့်ပြောလဲဆိုလို့ရှိရင်လေဒီ World Bank ရဲ့ Myanmar Economic Monitor ပေါ့နော
်ဟုတ်က
ဲ့ပြီးခဲ့တဲ့လပဲ launch လုပ်ပါတယ် launch လုပ်တဲ့သူက6လတခါပေါ့နော်တစ်နှစ်ကို2ခါဆိုတော့ဟိုကြာနေပါတယ်ရှင့်နောက်တစ်ခုကကြတော့ဒီ FDI ရဲ့ commitment လို့ဟိုပါပေါ့ FDI amount လို့ပြောလို့ရှိရင်လေဒီနိုင်ငံတကာယင်းနှိမ့်မြုံနာမှုလာတဲ့ပမာဏလို့ပြောရင်နံပါတ်1ကတော့ဟိုနံပါတ်1ကဘာလဲဆိုလို့ရှိရင်ဒီစာချုပ်ပေါ်မှာပြောထားတဲ့စာရွက်ပေါ်မှာပြောထားတဲ့ပမာဏတွေပေါ့နော်အဲ့ဒါတစ်ခုနောက်တစ်ခုကကျမတို့ထဲဝင်ကြည့်သင့်တာစာချုပ်ထဲမှာပြောထားတဲ့ amount ကိုတကယ် commitment ရှိနဲ
့ငွေ
တကယ်တယ်လာပြီးတော့မှတကယ်အလုပ်လုပ်တာဘယ်လောက်ရှိလဲဆိုတာအဲ့ဒီ amount ကလည်းအဲ့ဒီပမာဏလည်းအရေးကြီးပါတယ်ရှင
်
ဆိုတော့တစ်ခါလေကြားလို့ရှင်အဲ့ဂိန်းကနန်းနေပဲကြည့်ပြီးစာရွက်ပေါ်ဂိန်းကနန်းနေပဲကြည့်ပြီးတကယ်ဝင်လာတဲ့အဲ့ပမာဏကိုကြည့်ဖို့ကျမတို့ဟိုပါပေါ့နော်ဟိုကြည့်ဖို့အာရုံမရတာလေးတွေပေါ့နော်ဒါလေးတွေရှိတဲ့အခါကြတော့လေ
ဟုတ
်ကဲ့အခုတော့အလားအလာလို့ပြောလို့ရှိရင်တော့ World Bank ကEconomic Myanmar Economic Outlook မှာပြောထားတာတော့ကြာနေပါတယ်ရှင်ဟုတ်က
ဲ့အဲ့တော့ဒါရင်းနဲ့ပတ်သက်လို့ကတော့လေဒီကိန်းကနန်းတွေကိုအသေးစိတ်တော့ကျွန်တော်မေးမနေတော့ဘ
ူးခြေခ
ံအကြောင်းလေးတွေပဲမေးခြင်းတယ်လ
ေဟုတ်ကဲ့ရှင်
အထူးသဖြင့်ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတက်လာအောင်ဆိုပြီးတော့ပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်ဒါအစိုးရကအနည်း20စီမံကိန်းတို့နောက်ပြီးတော့ဒီနှစ်ပိုင်းတွေအတွင်းမှာလည်းတော်တော်လေးဆွဲဆောင်မှုတွေလုပ်ဖို့လေဟို
ဟုတ်ကဲ့ဆက်
ဟိုခန်းသားတွေလုတ်တယ်နောက်ပြီးတော့ပွဲတွေလုတ်တယ
်ဖိတ်ခေ
ါ်မှုတွေလုတ်တာတွေ့တယ
်
ဒါမဲ့လည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုသူတွေကဝင်မလာတဲ့သဘောတွေ့နေရတယ်လေ
ဟုတ်ပါတယ်
ဒါဘာကြောင့်လဲလို့
ဘာကြောင့်လဲဆိုတော့ဟိုပါပေါ့နော်ဒီရင်းနှီးမြှုပ်နှံသူတွေကခုနကဒီ ပြောတာဆိုရင် MSDP ပေါ့နော် Myanmar Sustainable Development Plan ပေါ့နော်ဟိုဆိုလို့ရှိရင်အဲ့ဒါ2018 August မှာထွက်ထားတယ်ပေါ့ထွက်ထားပြီး2030ထိဆိုတော့ဟိုဒါပေမဲ့ကျွန်တော်တို့ကအစိုးရတရစတက်တက်ချင်းမှာဟိုဒီရင်းနှီးမြှုပ်နှံသူအတိုင်းဝိုင်းရလဲဝိုင်းပြီးစောင့်ပြီးကြည့်နေတာပေါ့နော်ဒီအစိုးရရဲ့သဘောထားပေါ့အစိုးရကဒီပုဂ္ဂလိကကဏ္ဍတွေမှာရင်းနှီးမြှုပ်နှံသူတွေပေါ်မှာဘယ်လိုသဘောထားတယ်ဆိုတဲ့ဟာကိုဟိုဝိုင်းပြီးစောင့်ကြည့်ပြီးအာယုံနဲ့ကြည့်နေကြတဲ့အချိန်မှာကျွန်တော်တို့ကဟိုအဲ့ဒါကိုဟိုဒီ Myanmar is open for business ဆိုတာမျိုးမပြောလိုက်ခဲ့နိုင်ဘူးရှင်မပြောလိုက်ခဲ့နိုင်မဲနဲ့မှာအစိုးရလုပ်ရင်တန်းလန်းကြမှာအဲ့လို private sector ဒီပုဂ္ဂလိကကဏ္ဍနဲ့ထိတွေ့တာတွေနိုင်ငံတကာစခီးတွေတွားကြတဲ့အချိန်ကြမှာမေးခွန်းတွေကမေးလာတယ်ဒါတွေကအရေးကြီးတယ်ဆိုတာတဖြည်းဖြည်းမှသိလာတာပေါ့နော်တဖြည်းဖြည်းမှသိလာပြီးတော့မှပြီးလို့ရှိရင်တိုင်းပြည်ရဲ့ဒီ development strategy မရှိသေးဘူးဆိုတာလဲတဖြည်းဖြည်းမှသိလာတဲ့အခါကျတော့အခု2016ကနေစပြီးတော့မှအစိုးရတက်ပေမဲ့2018 August ကျမှ MSDP ထွက်နိုင်တာဆိုပြောမယ်ဆိုနောက်ကျတယ်လို့ပြောရမှာပေါ့နော်အစိုးရရဲ့တက်တန်းတစ်ဝက်ကျော်သွားတယ်အဲကျော်သွားတဲ့အခါကျတော့အခုနောက်ပိုင်းလဲကျွန်တော်တို့အစိုးရတော့တေချာလေးပေါ့ MIFA ဆိုပြီးတော့လေအဲ Ministry of Investment and Foreign Economic Relations ဆိုပြီးတော့မှဒီရင်းနှီးမြှုပ်နှံမှုနဲ့အဲနိုင်ငံတကာစီးပွားရေးဆက်ဆံမှုဟိုဝန်ကြီးဌာနကိုတည်ထောင်လိုက်တယ်ဆိုတော့အတိတ်ပဲကတော့ဒါနိုင်ငံတကာဟိုက FDI နေဆွဲဆောင်ကျင်တာပေါ့နော်ဟိုကျွန်မထင်တာဒါနောက်ကျတယ်လို့ထင်တယ်ရှင်
အဲ့တော့ဒီလုံနေရာကြီးအကုန်လုံးကဒီအစိုးပိုင်းကဝေဖန်ခံရတဲ့အချက်ပေါ့နော်ဥပမာအားဖြင့်ဒီအခုလက်ရှိအစိုးရမှာစီးပွားရေးမူဝါဒ
ဟုတ်ကဲ့ရှင်
တိတိကျကျဒါမှမဟုတ်ရှင်းရှင်းလင်းလင်းမရှိဘူးဆိုပြီးဝေဖန်တာရှိတယ
်အမှန်နဲ့ရှင်ဟုတ်
အခုဒီလောက်တာတွေကဒီစီးပွားရေးမူဝါဒရဲ့အခြေခံဖြစ်ပြတယ်လို့ယူဆသလားဒါကဒီတရားတွေကြီးလိုက်တယ်ဆိုရင်မြန်မာနိုင်ငံအစိုးရရဲ့စီးပွားရေးမူဝါဒကအခြေခံခံဖြစ်နေပြီလို့ပြောလို့ရလား
ကျွန်မ
ဟ
ုတ်ကဲ့ရှင်ဟိုပေါ့ကျွန်တော်တို့အစိုးရတက်ပြီးတော့မှဒီအစိုးရတက်ပြီးတော့မှ9လ8လလောက်မှလေ9လ8လလောက်ကြမှဒီစီးပွားရေးမူဝါဒဆိုတာကိုထုတ်ပြန်နိုင်တယ်ပေါ့နော်17ချက်ပါတာပြီးလို့ရှိရင်ဒီစီးပွားရေးမူဝါဒကလည်းတိတ်ကုန်မှဟိုဟာပေါ့ဟိုဟာပေါ့အထွေထွေဆန်လွန်းတယ်ပေါ့နော် very vague ပေါ့ဟိုတိကျမှုအားနည်းတာပေါ့နော်တိကျမှုအားနည်းပြီးတော့မှဟို peace နဲ့လည်းချိတ်ဆက်ထားတာလို့ဘာလို့လို့အဲ့လိုတစ်ခုခုပေါ့နော
်
အဲ့လိုမျိုးတိတ်မရေရာတဲ့စီးပွားရေးမူဝါဒဖြစ်တယ်ရှင်အဲ့ဒါလည်းကျွန်တော်တို့အဝေခံခံခဲ့ရတယ်ပေါ့နော်အဲ့ဒါပြီးတော့လည်းနောက်ဟို development strategy လောက်ပြန်တော့လည်း2018 August မှာဆိုတော့လीဆိုလို့ရှင်စီးပွားရေးအနေနဲ့ပြောလို့ရှင်တော့ဟိုစီးပွားရေးအနေနဲ့ပြောလို့ရှင်တော့ဟိုလက်ရှိအစိုးရအနေနဲ့စီးပွားရေးနဲ့ပတ်သက်တဲ့အာရုံစိုက်မှုဟာမလုံလောက်ဘူးပေါ့နော
်
တော့တိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့ဟာဒီအစိုးရရဲ့အာရုံစိုက်မှုနဲ့အစိုးရရဲ့စူးစမ်းအထောက်အမှုတွေကမလုံလောက်ဘူးနောက်တစ်ခုကကြတော့ဟိုထားလုပ်တယ်ဆိုရင်တောင်မှနောက်ကျတယ်လို့ကျွန်မပြောချင်တယ်ရှင
်မလုံလောက်ဘူးဆိုတဲ့နေရာမှာဒီနိုင်ငံအခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ဖို့ဟာကိုယ့်ဘက်ကပံ့ပိုးပေးရမှာလေရှိရမလား
ဥပမာ
ချင်းဒီ infrastructure တွေကိုပံ့ပိုးပေးဖို့ရှိမယ်အဲ့ဒါတွေတက်တော့မလုံနိုင်ဘူးအဲ့ဒါတင်ကိုနောက်ကျွန်တော်တို့ကြားနေရတဲ့ကိစ္စလေးတွေရှိပါတယ်အထူးသဖြင့်ဟာလေဒီဟိုဒီပြည်ရင်းငင်းငန်းရေးကိစ္စတွေမှာဆိုလို့ရှိရင်လည်းဒါဟိုရင်းနှီးမြှုပ်နှံမှုတွေအနေနဲ့အာမခံချက်တိတ်မရှိဘူးဆိုတော့အနေအထားမျိုးလေးတွေရှိရလေ
အ
ဲ့ဒါတွေရတော့ဘယ်လို
ဒီလိုပေါ့ရှင်ကျွန်တော်တို့ရင်းနှီးမြှုပ်နှံမှုရင်းနှီးမြှုပ်နှံတဲ့လူတွေလာခြင်းအောင်ပေါ့နော
်
တော့တကဘာလုံးကအတိမတ်ပြုထားတာ World Bank ရဲ့ဒီကမ္ဘာပံကနေထုတ်ထားတဲ့ Ease of Doing Business ပေါ့ Ranking နေပေါ့ဆိုလို့ရှိရင်ကမ္ဘာကပံကနေပြီးတော့နိုင်ငံပေါင်း190ကျော်ဟိုဝင်ပြီးတော့မှအဲ့လိုသူ indicator တွေနဲ့ပေါ့နော
်
ညွန်ကိန်းတွေနဲ့တိုင်းတဲ့အချိန်မှာကျွန်တော်တို့ကဒီနိုင်ငံပေါင်း190ကျော်မှာကျွန်တော်တို့က181ပေါ့နော်ဆိုလို့ရှိရင်3နှစ်ဆက်တိုက်လောက်ရှိပြီ181မှာပဲညိနေတဲ့သဘောဆိုတော့မတိုးတက်ဘူးဆိုတဲ့သဘောတော့ကြာရော
က်တယ်အာဆီယံထဲမှာဆိုရင်ရောအဲဘယ်လိုနေလဲ
အာဆီယံထဲမှာတော့လည်းကျွန်တော်တို့အနေဆုံးပဲရှင့်ဟုတ်ကဲ့ရှင့်အဲအဲ့လိုမျိုးဆိုတော့နောက်တစ်ခုကကြတော့တခြားတိုင်းပြည်တွေကလည်းတိုးတက်အောင်လုပ်နေတဲ့အချိန်မှာကိုယ့်ရဲ့တိုးတက်မှုနှုန်းကတခြားတိုင်းပြည်ကိုမကျော်နိုင်တဲ့အခါကျတော့ကျွန်တော်တို့က ranking မတက်တာပေါ့ရှင့
်
အဲအဲ့ဒါဆိုတော့လူတွေကအကြမ်းမြင့်အရင်ဆုံးကြည့်ရင် investor ကဘာပဲပြောပြောသူလည်းဒီပတ်စံငွေတို့ပိုက်ပြီးလာမှာဆိုတော့သူလည်းအချိုးအမြရှိမှလာမှာပေါ့နော်လာမှာဖြစ်တဲ့အခါကျတော့ဟိုဒီအဲ့လိုမျိုးလေး indicator ကိုကြည့်လိုက်တာနဲ့တင်အဲကျွန်တော်တို့ကကျွန်တော်တို့အိမ်နီးနာချင်းနေနဲ့အပြိုင်ဆိုင်ရှိတယ်ပေါ့နော်ဥမာကမ္ဘောဒီးယား Laos Vietnam နဲ့မြန်မာပြည်နဲ့ ASEAN နဲ့မှာကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကအနိုင်ဆုံးဖြစ်နေတဲ့အခါကျတော့ဟိုတခြားဘက်သွားတဲ့သဘောလည်းရှိတာပေါ့ရှင်နောက်တစ်ခုကကြတော့နိုင်ငံရေးအရာတည်ငြိမ်မှုပေါ့ဆိုနိုင်ငံရေးကဘယ်လိုဖြစ်လဲဆိုကျွန်တော်တို့ကတော့ဒီမိုကရေစီကိုအားပေးလို့ပဲပြည်သူကလည်းအားပေးတယ်နိုင်ငံတကာကအားပေးတယ်အားပေးတဲ့အတွက်ကြောင့်မလို့เนาะတောက်လျှောက်ဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့တဲ့ ဒီအန်တီစုတို့တောင်ဆန်းစုကြည်တို့ကတိုင်းပြည်အုပ်ချုပ်နေတဲ့ကာလပေါ့နော်ဒါတိတ်ကိုမှနိုင်ငံရေးရအောင်မြင်မှုဖြစ်တယ်ပေါ့နော်တစ်ချိန်တည်းမှာလည်းဘလို့ဖြစ်လဲဆိုလို့ရှိရင်ဟိုဒါဒီ9နှစ်တခါရွေးကောက်ပွဲလုပ်ကြတဲ့အခါကျတော့ဟိုဒီစတာထွက်ခါစဒီမိုကရေစီတာထွက်ခါစဆိုတော့နိုင်ငံရေးရတည်ငြိမ်မှုလည်းအဲသူများတိုင်းပြည်ထက်နည်းတယ်ပေါ့နော်။အမဗီယက်နမ်ကမ္ဘောဒီးယားလာအိုစ်တွေထက်ကျွန်မတို့ကနည်းတယ်ပေါ့။ဆိုတော့နိုင်ငံတကာကတော့ကြည့်လို့ရှိရင်တော့အချမ်းမြင်ဟိုအချမ်းမြင်ရုပ်တရက်ကြည့်မှာတော့ခုန World Bank ရဲ့ ranking ကိုကြည့်မယ်ကျွန်မတို့အနိုင်ဆုံးဖြစ်တယ်။နောက်တစ်ခုကကျတော့တိုင်းပြည်ရဲ့နိုင်ငံရေးစနစ်ကိုကြည့်လိုက်လို့ရှိရင်အခုမှတာထွက်ခါစားဖြစ်တဲ့အခါကျတော့နိုင်ငံရေးတည်ငြိမ်မှုကိုလည်းကြည့်ခြင်းနဲ့နောက်တက်လာတဲ့အစိုးရကလည်းအသစ်ဆက်ဆက်ဖြစ်တယ်။ဖြစ်တဲ့အခါကျဒီအစိုးရရဲ့တက်လာတဲ့အစိုးရရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာထားတဲ့သဘောထားဘလောက်ပြောပြောင်းပြောင်းရှိလဲဘလောက်မြည်တောင်မြောက်ချင်တဲ့စိတ်ရှိလဲဆိုတာဒါတွေကိုပြောဖို့ဟိုဒါတွေကိုထုတ်ပြဖို့ကျမတို့နောက်ကျခဲ့တယ်ပေါ့နော်ဟုတ
်ကဲ့အဲကြောင့်ကျွန်တော်လည်းထပ်မေးပါမယ်ဒါပေမဲ့ဒီ World Bank ရဲ့ဒီ indicator ကညွှန်ကိန်းနဲ့ပတ်သက်လို့ပေါ့နော်ဒီထဲမှာဆိုရင်ကျွန်တော်သိသလောက်ပေါ့နော်အဲ့ဒါကတော့ဟိုအချက်တွေမှာအဂရီလိုက်စားမှု
မှန်တယ်
ဘလောက်ရှိသလဲလာပြီးလာယူမှုတွေဘလောက်ဟိုများနေသလဲနောက်ပြီးတော့ဘန်နာရေးစနစ်ကဘလောက်များတည်ငြိမ်မှုရှိသလဲ
ဆိုတ
ော့အဲ့ဒါရင်းနဲ့ပတ်သက်လို့ရောအခုဆိုလို့ရှိရင်တော့ဒီအော်ရီလိုက်စားမှုကော်မရှင်တွေဘာဖြွဲပြီးလုပ်နေတာရေးရှိတယ
်
ဒီဘန်နာရေးကိစ္စနဲ့ပတ်သက်လို့ရောဘလောက်များတည်ငြိမ်အောင်လုပ်လာတာရေးရှိလဲဘလောက်များအောင်မြင်မှုတွေရှိသလဲ
ဟိုကျမတို့အခုဒီအစိုးရမှာတော့ကျမတို့ဗဟိုဘဏ်ပေါ့နော
်
ဗဟိုဘဏ်ပထမ9နှစ်က2013ကနေစလိုက်တယ်ရှင်အရင်တော့ဗဟိုဘဏ်ကဒီတီးခြားလွတ်လပ်တဲ့အဖွဲ့အစည်းမဟုတ်ဘဲနဲ့ဟို Ministry of Finance အောက်ကိုပေါ့ဘဏ္ဍာရေးဝန်ကြီးဌာနအောက်ရောက်ပြီးတော့မှတိုင်းပြည်ရဲ့ budget deficit တွေကိုဟိုဒီငွေရိုက်ထုတ်ပေးနေရတာပေါ့ရှင်ငွေရိုက်ထုတ်ပေးနေရတယ်လိုတလောက်ရိုက်ထုတ်ပေးနေရတယ်အဆင့်အဲအဆင့်ကနေပြီးတော့မှတစ်ချိန်ကျတော့ကျမတို့ဒီ2010ကျရွေးကောက်ပွဲနဲ့ဒီမိုကရေစီအစိုးရလိုဖြစ်လာတဲ့အခါကျတော့နိုင်ငံတကာကနေအဲ့လိုခုနကပြောတာ IMF တို့ World Bank တို့ဝင်လာတဲ့အချိန်မှာကျမတို့မှာ technical assistance တွေအများကြီးရပါတယ်ရှင် ADB တို့ပါတို့အဲ့လို development partners တွေဝင်လာတဲ့အချိန်မှာ technical assistance ရတဲ့အခါကျကျမတို့ကလမ်းကြောင်းလေးတော့စမှန်လာတယ်ပေါ့နော်ဆိုလို့ရှိရင်2013ခုနှစ်မှာဒီမြန်မာနိုင်ငံဟိုဗဟိုဘဏ်ဥပဒေဆိုတာပြဋ္ဌာန်းလိုက်ပြီးတော့မှဒီဥပဒေအရမြန်မာနိုင်ငံတော်ဗဟိုဘဏ်ဒီတီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်သွားတယ
်။
နောက်ခုနဘဏ္ဍာရေးဝန်ကြီးဌာနအောင်မဟုတ်တော့ဘူး။ပြီးလို့ရှိရင်တိုင်းပြည်ရဲ့ဟို budget deficit ကိုလည်းဟိုဘောဒီ finance လုပ်ပေးစရာမလိုတော့ဘူးပေါ့မလိုတော့တဲ့သဘောလောက်ရှိတာပေါ့နော်အဲဒါပေမဲ့တော့ဟိုအရင်တော့ကတော့ကျမတို့က budget deficit ရဲ့တရားရဂိုင်းနှုန်းကိုဗဟိုဘဏ်ကနေပတ်စံရိုက်ထုတ်ပြီးတော့မှဒီဖြန့်ဝေခဲ့တယ်ပေါ့နော် finance လုပ်ခဲ့တယ်ပြီးတော့တစ်ဖြည်းနဲ့ road မှာနှုန်း40 20ပေါ့နော
်
ဆိုလို့ရှိရင်ဒီနှစ်မှာတော့ World Bank ရဲ့ report အရတော့ကျမတို့ကဒီဗဟိုဘဏ်ကနေပြီးတော့မှငွေရိုက်ထုတ်စရာမလိုတော့ဘူး budget deficit အတွက်ပေါ့နော
်
အဲဘာတွေဖြစ်လာလဲဆိုခုန money market လိုမျိုးတွေပေါ့ဥမာအစိုးရရဲ့ treasury bill တွေ treasury bond တွေကိုအစိုးရကနေပြီးတော့မှထုတ်လာတယ်ထုတ်လာတာကိုဘဏ်ကြီးတွေကဝယ်တယ်ပေါ့နော
်
ဝယ်ပြီးလို့ရှိရင်အဲ့လို3လတို့6လတို့စသဖြင့်ပေါ့တစ်နှစ်နှစ်နှစ်တို့စသဖြင့် treasury bill and bond တွေအစိုးရရဲ့ငွေတိုက်စာချုပ်တွေဝယ်တဲ့အခါကျတော့ဗဟိုဘဏ်ကနေရိုက်ထုတ်စရာမလိုတော့ဘူးဆိုတော့အစိုးရကနေပြီးတော့မှဘဏ်ကြီးကနေပတ်စံချီတာပေါ့ရှင်။ဘာနေရပတ်စံဆိုတာကလည်းပြည်သူတွေထည့်ဝင်ထားတဲ့ဒီ deposit လောက်ထားတဲ့ရင်းလာထားတဲ့ပတ်စံတွေဆိုပြည်သူဆရာပတ်စံလှည့်ချီပြီးတော့မှဘိုဟိုဘဏ်ကမထုတ်ရတော့ဆိုအဲ့ဒီရာလေးပြောလို့ရှင်တော့ကျမတို့ကဒီအရှိဦးသိန်းစိန်လက်ထက်ကနေစရပြီးတော့မှအခုကျမတို့အစိုးရလက်ထက်ထိတော့လမ်းကြောင်းမှန်ပေါ်ရောက်လာတယ်ပေါ့နော်။ဘန္တာရေးရတော့ကျမအဲ့လိုတော့မြင်နေတယ်
မြန်မာရေးရာဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်အောင်ပါပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းလူမီတာ30 40 48နဲ့လိုင်းလက်မီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတရာထူးခြားဆန်းများသတင်းများအစီအစဉ်ကိုလည်းနှาศင်ရပါမယ်။အဲ့ဒီတဲကမှဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်မှာပါ။ဒီတစ်ပတ်မှာတော့ရှေးလေးလုံးအရေးတော်ပုံကြီးရဲ့ရေမှန်းချက်တွေပြည့်ပြီလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးမတ်ခွာညိုကကူညီတင်ဆက်ထားပါတယ်။
အခုဆိုရင်ရှီလီလုံအရေးတော်ပုံကြီးဖြစ်ခဲ့တာ32နှစ်ပြည့်ခဲ့ပြီပါပြီ။ထုံးစံတိုင်းအမတ်တရခန္ဓာတွေကျင်းပကြီးညာချက်ထုတ်တဝန်လာတွေပို့စတာတွေလုပ်ခဲ့ကြပါတယ်။ထုတ်ပြန်ချက်တွေတဝန်လာတွေထဲမှာတူညီတဲ့အချက်တစ်ခုကတော့ဒီကနေ့အချိန်ထိရှီလီလုံဒီမိုကရေစီအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေပြည့်မြောက်ခြင်းမရှိသေးဘူးဆိုတာပဲဖြစ်ပါတယ်။ရှီလီလုံလူထုအရေးတော်ပုံကြီးကစခဲ့တဲ့မြန်မာဒီမိုကရေစီတိုက်ပွဲဒီကနေ့ဘယ်အချိန်တွေရောက်နေပြီလဲ။ရှီလီလုံအရေးတော်ပုံကြီးကနေဘာသင်ခန်းစာတွေယူပြီးအရေးတော်ပုံရည်မှန်းချက်ပေါက်မြောက်အောင်ဘာတွေဆက်လုပ်ကြရင်ကောင်းမလဲဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပ
ါမြမသမိုင်းကိုပြန်ကြည့်ရင်လွတ်လပ်ရေးရခဲ့တဲ့1948ခုနှစ်ကနေဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့1962ခုနှစ်မတိုင်ခင်ပါလီမန်ဒီမိုကရေစီခေတ်ထွန်းကားခဲ့ပါတယ်1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ကတီဇဲနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုနင်းချေပြီးစစ်အာဏာသိမ်းအုပ်ချုပ်ခဲ့ပါတယ်။1988ဒီမိုကရေစီတောင်းဆိုတဲ့လူထုအရေးတော်ပုံကြီးဖြစ်ပွားလာတဲ့အချိန်အထိဗိုလ်ချုပ်ကြီးနေဝင်ဟာတော်လှန်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်သမ္မတမြမဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌအစရှိသဖြင့်ယာရုအမျိုးမျိုးရယူပြီးတိုင်းပြည်ရဲ့နံပါတ်1ခေါင်းဆောင်အနေနဲ့အုပ်ချုပ်ခဲ့တာမို့အာဏာရှင်တနည်းအာဏာရှင်အုပ်ချုပ်တဲ့တိုင်းပြည်လို့ပြောနိုင်ပါတယ်။စစ်တပ်ကိုကြောထောက်နောက်ခံထားအုပ်ချုပ်ခဲ့တာမို့လဲသူ့ကိုစစ်အာဏာရှင်မြန်မာနိုင်ငံကိုတော့စစ်အာဏာရှင်စနစ်ကျင့်သုံးတဲ့တိုင်းပြည်အဖြစ်သတ်မှတ်နိုင်ပါတယ်။ဒါရင်မကစစ်အာဏာရှင်စနစ်အုပ်ချုပ်မှုအောက်မှာတိုင်းပြည်ဟာစစ်ပီးခေတ်အာရှနိုင်ငံတွေထဲမှာဖွံ့ဖြိုးတိုးတက်ဖို့အလားအလာအကောင်းဆုံးနိုင်ငံအဖြစ်ကနေစီးပွားရေးပညာရေးအဖက်ဖက်ကနေယိုယွင်းကြဆင်းပြီးဆင်းရဲတဲ့နိုင်ငံတစ်နိုင်ငံအဖြစ်အိမ်နီးချင်းနိုင်ငံတွေရဲ့နောက်ကိုတောင်ရောက်သွားစေခဲ့ပါတယ်။အဲ့ဒီလိုအခြေအနေဆိုက်ရောက်ခဲ့လို့လဲပြည်သူလူထုတရက်လုံးတခဲနဲ့အုံကြွပြီးဒီမိုကရေစီအရေးတောင်းဆိုဆန္ဒပြအရေးတော်ပုံကြီးတစ်ခုကိုဆင်နွှဲခဲ့ကြတာပါပြည်သူလူထုတရက်လုံးရဲ့အဲ့ဒီလိုလိုအင်ဆန္ဒအပေါ်အာဏာရှင်ဥနေဝင်ပြန်ပေးလိုက်တာကတော့စစ်အာဏာသိမ်းမှုတစ်ခုပါပဲရိုးရိုးစစ်အာဏာသိမ်းမှုမျိုးမဟုတ်တဲ့ကိုယ်တိုင်သူပြည်သားတွေကိုကိုယ်တက်မတော်ကိုယ်တိုင်ကပဲရရက်ဆက်ဆက်ပြစ်ခတ်တပ်ဖြတ်နှိမ်နင်းခဲ့တဲ့တွေးထွက်တန်ယူအာဏာသိမ်းမှုမျိုးဖြစ်ပါတယ်။နောက်ပိုင်းစစ်ကောင်းဆောင်တွေကပဲစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့လိုက်တာ2011ခုနှစ်အထိဆိုရင်23နှစ်တိုင်ခဲ့ပါတယ
်။ရှီလီလုံအရေးတော်ပုံကြီးနဲ့ပတ်သက်ရင်သင်္ကန်းစာယူစရာအများကြီးရှိနိုင်ပါတယ်။ဒီထဲမှာမှအရေးကြီးတဲ့သင်္ကန်းစာတစ်ခုကတပ်မတော်စစ်ကောင်းဆောင်အစင်းစင်းဟာအာဏာရှင်ဒါမှမဟုတ်အာဏာရှိသူတယောက်ယောက်ကကိုယ်တိုင်သာပြည်လူထုကိုပြစ်ဆိုပြစ်သတ်ဆိုသတ်အမိန့်ပေးတာမှန်သမျှမျက်စိမှိတ်ပြီးလိုက်နာနေမယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားဖို့မဖြစ်နိုင်ဘူးဆိုတာပါပဲ။ဒါကြောင့်လည်းပဲဒီမိုကရေစီလိုလားသူတွေဟာစစ်အာဏာရှင်စနစ်ကိုတော်လှန်ဖို့အမြဲတစေကြိုးစားခဲ့ကြတာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်2010ရွေးကောက်ပွဲအပြီး2017သမ္မတဦးသိန်းစင်အစိုးရတက်လာတဲ့အခါစစ်အာဏာရှင်စနစ်တခန့်ရပ်သွားပါတယ်။ဒါဟာစစ်အာဏာရှင်စနစ်ကြရှုံးသွားလို့မဟုတ်ပဲဖွဲ့စည်းပုံအခြေခံဥပဒေတစ်ခုအောက်မှာစစ်ကောင်းဆောင်တွေဟာစစ်ဘီရင်မင်းဆက်တွေလိုနိုင်ငံအာဏာဆက်ကရယူသွားနိုင်မယ့်အခြေအနေတစ်ခုပြောင်းလဲဖန်တီးထားရခဲ့လို့ပဲဖြစ်ပါတယ
်။ဒီကြားတဲ့မျှော်လင့်မထားတဲ့ကံကြမ္မာကောင်းတစ်ခုကတော့2015ရွေးကောက်ပွဲအပြီး2016ခုနှစ်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာခြင်းပါ။ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့1962ခုနှစ်ကစပြီးရေတွက်ရင်နှစ်ပေါင်း90ကျော်အတွင်းမြမသမိုင်းမှာဒါဟာအကြီးမားဆုံးအပြောင်းလဲတစ်ခုပါ။ဒီအလှည့်ပြောင်းတစ်ခုပေါ်ပေါက်လာရတာဟာအတိုက်အခံတွေဒီမိုကရေစီတော်လှန်ရေးသမားတွေပြည်သူတွေရဲ့ကြိုးပမ်းမှုတသက်ကြောင့်မဟုတ်ဘဲစစ်ဘုတ်ချုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေရဲ့အတိုင်းအဝိုင်းကြားကြီးမားတဲ့အကွဲအပြဲပြဿနာကြီးကြောင့်လည်းဖြစ်တယ်ဆိုတာအထူးသတိပြုကြဖို့တော့လိုပါတယ် ဒါကြောင့်လဲဒီမိုကရေစီလိုလားသူတွေအတိုက်ခံတွေအစိုးရအာဏာရလာသည့်တိုင်အောင်ရှစ်လေးလုံးရေးတော်ပုံကြီးရဲ့ဒီမိုကရေစီရည်မှန်းချက်ပြည့်မြောက်ခြင်းမရှိသေးပါလို့ပြောနေကြရတာပါအဓိကအချက်ကတော့မြန်မာနိုင်ငံဟာနောက်ပြန်လှည့်သွားနိုင်တဲ့အခြေအနေကနေလုံးဝကင်းဝေးသွားပြီလို့မဆိုနိုင်သေးလို့ပဲဖြစ်ပါတယ်။ဒါဟာစကလုံးလှအောင်ပြောနေကြတာမျိုးဖြစ်ပြီးပွင့်ပွင့်လင်းလင်းပြောရရင်မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ပြန်ပေါ်ပေါက်မလာတော့ပါဘူးဆိုတဲ့အာမခံချက်မျိုးရှိမနေသေးလို့ပါပဲ။ရှစ်လေးလုံးအရေးတော်ပုံနောက်ပိုင်းရခဲ့တဲ့သင်ခန်းစာနဲ့လက်ရှိအခြေအနေကိုနှိုင်းယှဉ်ကြည့်လိုက်ရင်တက်မရော်ဟာအာဏာရှိသူတစ်စုံတစ်ယောက်အမိန့်ပေးလိုက်တာနဲ့အာဏာသိမ်းဆိုသိမ်းကိုတိုင်းရင်းသားပြည်သူတွေပဲဖြစ်နေနေကျောင်းသူကျောင်းသားတွေပဲဖြစ်နေနေပြစ်ဆိုပြစ်တတ်ဆိုတတ်မျက်စိမိတ်လိုက်နာတဲ့တက်မရော်ဖြစ်နေသေးသရွေ့ဒီမိုကရေစီပန်းတိုင်မရောက်နိုင်ဘူးဆိုတာအားလုံးနားလည်နိုင်ပါတယ်။တစ်ဆက်တည်းပြောရရင်တိုင်းရင်းသားတွေအားလုံးလိုလားတောင့်တနေတဲ့ပြည်ရင်းစစ်ကိုချုပ်ငိမ့်စေမဲ့ဖက်ဒရယ်ပြည်ထောင်စုကိုလည်းတီထောင်နိုင်မှာမဟုတ်ပါဘူး။ပြောရရင်မြန်မာနိုင်ငံမှာဒီကနေ့လိုအပ်နေတာတိုင်းပြည်နောက်ကျောင်းပြန်မလဲဖို့တက်မရော်ဟာနောက်ထပ်ဥပဒေမဲ့အာဏာသိမ်းတာမျိုးမလုပ်တဲ့တက်မရော်ဖြစ်ဖို့လိုအပ်နေပါတယ်တိုင်းပြည်ကိုအဖက်ဖက်ကယိုယွင်းကြဆင်းစေခဲ့တဲ့အရင်စစ်အာဏာရှင်တွေသွတ်သွင်းပေးခဲ့တဲ့မှားရွက်တဲ့အတွေ့အခေါ်ဆိုးတွေကနေလန့်ခွဲထွက်ပြီးတိုင်းပြည်အတွက်တိုင်းရင်းသားပြည်သူလူထုအကျိုးကိုဥထိပ်ပန်တဲ့ကောင်းမွန်တဲ့ဖွဲ့စည်းပုံအခြေခံဥပဒေစစ်ဥပဒေစစ်စည်းကမ်းတွေကိုလိုက်နာတဲ့ professional တက်မရော်ဖြစ်လာဖို့လိုအပ်နေပါတယ်
လက်ရှိတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့စစ်ကောင်ဆောင်တွေကတော့2008ဖွဲ့စည်းပုံကိုလိုက်နာကာကွယ်စောင့်ရှောက်မယ်လို့ပြောထားပါဗါ2008ဖွဲ့စည်းပုံအခြေခံဥပဒေအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်များအခမ်းမှာပဲတမရကတာဝန်ပေးခဲ့ရင်တမရော်ကနိုင်ငံအာဏာကိုအချိန်အကန့်အသတ်နဲ့ရယူကျင့်သုံးနိုင်တယ်ဆိုတာလောက်ပဲပါပြီးတမရော်ကအာဏာသိမ်းနိုင်တဲ့ပြဋ္ဌာန်းချက်မျိုးမပါတာကြောင့်တမရော်ခေါင်းဆောင်တွေအခြေခံဥပဒေကိုလိုက်နာနေသရွေ့စစ်အာဏာသိမ်းတာမျိုးနောက်ကျောင်းပြန်လှည့်တာမျိုးဖြစ်ဖို့မရှိဘူးလို့မှန်းဆနိုင်ပါတယ်။ဒါပေမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်ဖွဲ့စည်းပုံပြင်ဖို့လိုအပ်တာကြောင့်ဖွဲ့စည်းပုံပြင်ရမှာတက်မတော်ကပါဝင်လာအောင်ပြည်သူလူထုကိုအမိအဖသဖွယ်သဘောထားစောင့်ရှောက်တဲ့စစ်ဥပဒေစစ်စည်းကမ်းတွေလိုက်နာတဲ့တက်မတော်တရဖြစ်လာအောင်ဒီမိုကရေစီလိုလားသူတွေနဲ့ပြည်သူတရလုံးကတက်မတော်ခေါင်းဆောင်တွေကိုနီလန်ပေါင်းစုံနဲ့ဝိုင်းဝန်းစည်းရုံးဆွဲဆောင်နိုင်မှသာရှစ်လေးလုံးရည်မှန်းချက်တွေပြည့်မြောက်နိုင်မယ်ဖြစ်ကြောင်းပါ
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါ။လာမယ့်အင်ကာနေည VOA တိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမှာပါလဲ
။သောတာရှင်များရှင်မြန်မာနိုင်ငံနဲ့ပြည်မှာလက်တလောကြုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရတယ်လို့လမ်းမဆက်သွယ်ရေးတွေပြတ်တောက်ပြီးလူထောင်ပေါင်းများစွာဟာလည်းအိုးအိမ်ဆွန်ခွာထွက်ပြေးနေကြရပါတယ်။နှစ်စဉ်ကြုံတွေ့နေရတဲ့ဒီရေဘေးဒဏ်ခံရသူတွေအတွက်ဘေးတွေမှာအကူအညီပေးတာထက်ရေကြီးမှုဒဏ်တက်တာအောင်ဘာတွေကြိုတင်လှုပ်ဆောင်ထားတင်ပါတယ်လဲဆိုတာနဲ့နိုင်ငံတော်အစိုးရအနေနဲ့ရောပြည်သူတွေအတွက်ဘလို့ရေရှည်ပြင်ဆင်မှုတွေလှုပ်ထားပေးတင်ပါတယ်လဲဆိုတာတွေကိုအခုလာမယ့်အင်္ဂါညဓာတ်ရဲလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ရဲ့ရုံးဖုန်းနံပါတ်1-32-32-5554ကိုကြိုတင်ဆက်သွယ်နိုင်တယ်လို့အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ bamis@voanews.com ကိုရေးသားပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အညာ VOA ရဲ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့မအေးတန်တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနှားဆင်နိုင်ပါပြီ
။မင်္ဂလာပါရှင်။VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာအတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရယ်နော်။ အခုအရင်ဆုံး VOA ကို Facebook Messenger ကနေပြီးတော့စာရိုးလေးတွေရေးလာတဲ့သောရရှင်တွေရဲ့မှတ်ချက်စာရိုးလေးတွေကိုဖော်ပြပေးသွားခြင်းပါတယ်။ NC Center ရဲ့သောရရှင်ကငယ်ချင်းကလေးကယနေ့အချိန်ထိနားဆင်ကြည့်ရှုပါတယ်တဲ့ VOA ကိုအားပေးလာတဲ့သောရရှင်ဖြစ်ပါတယ်။နေမင်းအာကာဆိုတဲ့နောက်ထပ်သောရရှင်ကတော့ VOA application ကိုဒေါင်းလုဒ်သွားပါပြီ။စောင့်ဝင်တဲ့အခါမှာစာသားမှန်ပါတယ်။သတင်းတွေတစ်ခုချင်းနှိပ်တဲ့အခါမှာစာသားတွေကမှန်မှန်လို့ဖတ်လို့မရဖြစ်နေပါတယ်။ဖြစ်နိုင်ရင်တော့ Unicode အစော်ကြီးနှစ်မျိုးလုံးထုတ်ပေးစေချင်ပါတယ်အားပေးလျက်ပါတယ်ဟုတ်ကဲ့ပါနည်းနည်းလေးပြန်စူးစမ်းကြည့်ပါအောင်နော်တချို့တွေကတော့အဲ့လိုမျိုးပြဿနာတွေ့ရလို့မပြောကြလို့ပါကျမတို့ဘက်ကလည်းအတတ်နိုင်ဆုံးအဆင်ပြေအောင်စူးစမ်းပေးပါမယ်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကောင်းငင်ဆိုတဲ့ Facebook Messenger ကရေးလာတဲ့သောရရှင်ရဲ့အစာမှာတော့
မင်္ဂလာပါ VOE အမြဲနားဆင်လျက်ပါတခါတခါအတန်းကမကောင်းဘူးနော်အလုတ်ချိန်အားရနဲ့နားထောင်ပါတယ်အချိန်နဲ့တပြေးညီသတင်းတွေလွှင့်ပေးလို့အထူးကျေးဇူးပါဗျာကိုတန်းပြီမှာမဟုတ်တော့VOA ကပြပရုံမြမများအတွက်အားစီတစ်ခွက်လိုပါပဲဗျာအဖွဲသားများကြံ့မှပါစေအောင်မြင်ပါစေ VOA
ဟုတ်ကဲ့ဒီတော့ရှင်ကောင်းငင်ကဘာနဲ့များနားထောင်တယ်လဲမသိဘူးလို့စဉ်းစားမိပါတယ်ရေဒီယိုနဲ့လားအင်တာနက်ကလားဟိုဒါမဲ့လည်းပြောတာပြောရပါတယ်ရေဒီယိုနဲ့ဆိုရင်တော့ကျမတို့လွှင့်တာကအဝေးကနေပြီးတော့လှိုင်းနိုမီတာဖြစ်တဲ့အတွက်ကြောင့်မလို့ပတ်ဝန်းကျင်ရိုက်ခတ်မှုအပေါ်မှာမူတည်ပြီးတော့အတန်တစ်ခါတလေမကောင်းမှုဆိုတာမျိုးဖြစ်တတ်ပါတယ်အင်တာနက်ကလည်းမြန်မာနိုင်ငံကအင်တာနက်လိုင်းကြောင့်ပဲဖြစ်ဖြစ်တစ်ခါတလေလည်းကျမတို့ဘက်ကအင်တာနက်လိုင်းအပြောင်းလဲကြောင့်ပဲဖြစ်ဖြစ်အတန်တိုးသွားတာမျိုးရှိပါတယ်ရှင်။များသောအဖြစ်တော့ကောင်းလေးရှိပါတယ်။နည်းနည်းဆက်ပြီးတော့နားထောင်ကြည့်ပါအောင်နော်။အွန်လိုင်းဆိုတဲ့ Facebook Messenger သောရရှင်ကဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတာပါ။သူကလည်းတိတ်ပြီးတော့မကြားရပါဘူးတဲ့
။မင်္ဂလာပါ VOE ။ဩဂတ်စ်လ4ရက်နေ့တနင်္ဂနွေနေ့ပရိုဂရမ်ဓာတ်ရိုက်လေးလိုင်းသတင်းတွေအတန်မကြားလို့ဟင်းလျာထဲမှာစားမပါပဲစားရတယ်လို့ဖြစ်ရပါတယ်။ရေဒီယိုကတခဲအကုန်သွားတော့ဟန်ဖုန်း Facebook ကနေပြီးတော့နားထောင်ရတာအတန်အဆင်မပြေဖြစ်ရပါတယ်။နားဆင်လျက်ပါခင်ဗျာ
ဟုတ်ကဲ့ပါအခုလိုမျိုးနားထောင်တာအဆင်မပြေဖြစ်ရတယ်ဆိုလို့စိတ်မကောင်းပါဘူးနေ့တိုင်းတော့လည်းအဲ့လိုပြဿနာမကြုံရတာမလို့စိတ်မပြေဖက်နဲ့နောက်နေ့တွေဆက်ပြီးတော့နားဆင်ပါအောင်လို့ပြောချင်ပါတယ်ဒီတော့ရှင်ကဓာတ်ရိုက်လေးလိုင်းအတန်မကြားရလို့ဟင်းထဲမှာစားမပါသလိုပေါ့ရှွတ်ရှွတ်ဖြစ်ရပါတယ်လို့ရေးလာတဲ့အချိန်မှာတိဟဆိုတဲ့တော့ရှင်ကတော့မနေ့ကဓာတ်ရိုက်လေးလိုင်းအစီအစဉ်မှာမေးစရာရှိလို့ပါဘယ်မှာစာပို့ထားလို့ရပါလဲတဲ့မေးလာကြပါပြီဟုတ်ကဲ့ပါဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ခြင်းနဲ့ဆိုရင်တော့ဒီအခုလိုမျိုးစာရေးတဲ့ Messenger ကနေပြောလဲစာပို့လို့ရပါတယ်ဒါမှမဟုတ်လဲကျမတို့စီကို email ပို့မယ်ဆိုရင်တော့ bamiset@news.com ဆိုတဲ့ email လိပ်စာကို email ရေးပို့နိုင်ပါတယ်ဖုန်းနဲ့ပါဝင်ဆွေးနွေးမယ်ဆိုရင်လဲဒီ Messenger ကနေပြောပဲဖြစ်ဖြစ်နောက်ပြီးတော့ email ကိုပဲဖြစ်ဖြစ်ဖုန်းနံပါတ်နဲ့နာမည်ပို့ထားလိုက်ပါကျမတို့ပြန်ပြီးတော့ဆက်သွယ်ပါမယ်ပါဝင်ခြင်းတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်ဒီ Facebook တော်ရရှင်ဖြိုမင်းတလေးကတော့
မင်္ဂလာပါ VOE ကမ္ဘာသတင်းမြန်မာသတင်းတွေနေ့စဉ်ထုတ်လွှင့်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOE သတင်းတွေနားထောင်နေရတာဟာကမ္ဘာကြီးတစ်ခုလုံးလက်ထဲမှာစုပ်ကင်ထားရတယ်လို့ပဲကမ္ဘာအနှံပြသတင်းစုံသိရလို့ချိန်တိုင်းစောင့်အားပေးနားဆင်လျက်ပါ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးရေလိုအေးပန်းလိုမှွေးပြီးကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
ဟုတ်ကဲ့ပို့လာတဲ့ဆူတောင်းလေးကိုနားဆင်ပြီးတော့အလွန်အေးချမ်းရပါတယ်ကျေးဇူးတင်ပါတယ်ရှင်မင်းရဲ့ကြော်စွာဆိုတဲ့သောရရှင်ကတော့1989 90နောက်ပိုင်းကလေးကရေဒီယိုနားထောင်လာခဲ့တာတဲ့
မြမပြီမအပေးစာများဂန္ဓာမအေးတန်တာကြော်ခင်ဗျာကျွန်တော် VOA ကိုမစိမ့်သူပါ1989 90နောက်ပိုင်းကလေးကရေဒီယိုသတင်းနားထောင်လာတာအခုချိန်ထိပါပဲအယူမှုဖြစ်ခဲ့ပါတယ်မြမသတင်းကမ္ဘာသတင်းတွေကိုချက်ချင်းသိရလို့ VOA ဝန်ထမ်းတွေကိုကျေးဇူးတင်ပါတယ် VOA ဝန်ထမ်းတွေကိုမမြင်ရပေမဲ့အတန်ကြားရင်ဒါဘီသူအတန်ဒါဘီသူဆိုတာနားရင်ပါနေပါပြီအထူးသဖြင့်တော့ဦးကျော်စံသားဒေါကင်ဆိုးဝင်းဒေါကင်မျိုးသက်စသဖြင့်သိနေတာပါ VOA ဝန်ထမ်းများကြားမှာကြပါစီကြောင်းစုမုံကောင်းတောင်းလိုက်ရပါတယ
်ဟုတ်ကဲ့ပါ1980ပြည့်လွန်တဲ့ကနားထောင်လာရဲဆိုရင်တော့တော်တော်ကိုရေဒီယိုသက်တမ်းကြပြီလို့ပြောရမှာပါနော်။ဒါကြောင့်မလို့လဲကျမတို့ဝိုင်းတော်သားတွေကိုမှတ်မိနေတာပါပဲလို့တွေးမိပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုအခုရုပ်မြင်သံကြားကထုတ်လွှင့်နေတဲ့အတွက်ကြောင့်မလို့ရုပ်မြင်သံကြားမှလည်းကြည့်ရှုအားပေးပါလို့ပြောချင်ပါတယ်။ကျမတို့ဝိုင်းတော်သူဝိုင်းတော်သားတွေကိုရုပ်မြင်သံကြားကနေပြောလဲကြည့်ရှုလို့ရပါတယ်ရှင်။ဒီမှာပြီးခဲ့တဲ့ဇွန်လ16ရက်နေ့တုန်းကကြာရောက်သွားတဲ့အဖေများနေဖခင်များနေတွေကျမတို့ computer season လေးနဲ့တချင်းလေးတွေဖခင်ရောအမှတ်တရပြောလာတဲ့စကားလေးတွေတွင်ပြီးခဲ့တာကိုသောရရှင်နေရေးလာကြတဲ့စာတချို့ကိုကျမနည်းနည်းဖော်ပြပေးချင်ပါတယ်။ဘာလို့ဒီလောက်တောင်တလကျော်ကြာတော့မှဖော်ပြရလဲဆိုတော့ထုံးစံကျမပြောသွားသလိုပဲအဲ့ဒီဖခင်များနေနောက်ပိုင်းမှာကျမခီးထွက်သွားခဲ့တာအခုတလကျတော့ပြန်ရောက်တော့အိစာတွေရောက်နေတာတွေ့ရလို့ပါ။အိစာတွေကဇွန်လ16ရက်နေ့မှာကျမတို့အစီအစဉ်တင်ဆက်ပြီးတော့အိစာတွေက ဇွန်15 16အများသောအဖြစ်စားတွေအကုန်လုံးအဲ့ဒီနောက်မှာကပ်ပြီးတော့ရောက်လာတဲ့စားတွေပါအဲ့မှာတားဖြစ်သူရဲဝင်ကျော်သူတို့အစားချီပြီးတော့ရေးလာတဲ့သရရှင်ကဇွန်လ16ရက်နေ့ကြာရောက်မဲ့ဖခင်များအနေအတွက်ပါဝင်ခြင်းပါတယ်သူရဲ့ဖေဖေဦးသက်လွင်ပခုတ်ကူမကွေးတိုင်းကပါတယ်ဖေဖေအိမ်မက်တီအကြောင်းသူအမြဲတမ်းမိမိကိုပြောပြတတ်တယ်ဆိုပြီးတော့အစားချီပြီးတော့စားရှိတစ်ဆောင်ရေးလာပါတယ်စာကိုတော့ကျွန်မအသေးစိတ်မဖော်ပြတော့ပါဘူးเนาะနောက်ထပ်သရရှင်ကိုမျိုးဆိုတဲ့သရရှင်ကတော့ဇွန်15ရက်နေ့မှာရေးလာတာပါသူကကဘာဘောကဖခင်နေအားလုံးကျမ်းမာကြပါစေတဲ့အမေလိုတယူတရာမရှိနေတတ်ပေမဲ့အဖေရဲ့စေနာမြစ်တာဘလောက်ကြီးရယ်ဆိုတာလဲလူတိုင်းသိကြပါတယ်ဆိုပြီးတော့သူ့ရဲ့ဖခင်ကိုသူကျေးဇူးတင်ကြောင်းရေးလာတဲ့စာတွေပါနောက်ထပ်မောင်တုံညမန္တလေးဆိုတဲ့ဒီတော်ရရှင်ကတော့အဖေများနေအတွက်ပါဆိုပြီးတော့အဲ့ဒီအဖေများနေကြရောက်တဲ့မနေ့အစောကြီးမှာပဲစာရေးလာပါတယ်ကျွန်တော်အခုအသက်80ကျော်ပါပြီကျွန်တော်အဖေကကျွန်တော်အသက်30ကျော်အဖေအသက်52နှစ်မှာဆုံးသွားပါတယ်ဆိုပြီးတော့သူစာရှိတစောင်းရေးလာတာကျွန်မရင်ထဲမှာဖတ်ရတာထိခိုက်ခံစားရပါတယ်ရှင်ဒီမှာဒီတော်ရရှင်ရဲ့စာတွေကိုကျွန်မဒီခုနပြောသလိုပဲ16ရက်နေ့အစီအစဉ်အတွက်15 16မှာရေးလာကြလို့မထည့်သွင်းပေးလိုက်နိုင်လို့အခုဖော်ပြပေးတာပါဒီမှာတော့ရှင်တွေကိုကျွန်တော်ကျမတခါလေးပြောချင်ပါတယ်ရှင်ကျမတို့ view တွေကနေပြီးတော့ bus in ခဏတွေကျမတို့ season တင်ဆက်ပေးတဲ့နေရာမှာထည့်သွင်းဖော်ပြရမယ့်အကြောင်းအရာတွေရှာရတာမျိုးဟိုဘာသာပြန်တာမျိုးနောက်ပြီးတော့တချင်တွေစုဆောင်ပြီးတော့အတန်သွင်း edit လုပ်ရတာမျိုး interview ဆိုရင် interview ခေါ်ပြီးတော့မှဒီဘယ်အကြောင်းအရာကိုဆွေးနွေးမယ်အဲ့ဒီအကြောင်းအရာကိုဆွေးနွေးပြီးတော့မှပြန်ပြီးတော့ဒီဖြတ်ရတာမျိုးဒါတွေအားလုံးကကြိုပြီးတော့ season ရတာပါဟိုနေ့တိုင်းတည်င်းလွှင့်တာကတော့ကျမတို့ဒိုက်ရိုက်ထုတ်လွှင့်တာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကတော့ခုနကပြောသလိုကြိုတင်စီစဉ်ပြီးတော့အတန်သွင်းပြီးတော့ပြင်ဆင်ထားရတာဖြစ်ပါတယ်ရုပ်ရှင်ရိုက်သလိုပေါ့လေဒီအစီအစဉ်တွေအားလုံးကိုအတန်သွင်းယူအစဉ်စဉ်ဖြစ်ပြီးတော့မှထုတ်လွှင့်ရတာမျိုးပါဒါကြောင့်မလို့အခုလိုမျိုးအပတ်စဉ်ကဏ္ဍတွေမှာအထူးတင်ဆက်ပေးတဲ့အစီအစဉ်တွေဆိုရင်တော့အခုလိုကတ်ပြီးတော့ရောက်လာတဲ့သောရရှင်ရဲ့စာရီအားလုံးကိုကျမဖော်ပြပေးဖို့လုံးဝမမီတော့ပါဘူးစာရီမတွေ့ဘူးထင်ပါဆိုလို့လည်းကျမအခုဖော်ပြပေးတာဖြစ်ပါတယ်နောက်တစ်ခါစာအားလုံးဒီလိုအစီအစဉ်တွေမှာပါဝင်ခြင်းနဲ့ဆိုရင်တော့စာစောလေးရေးပို့လိုက်ပါလို့ပြောချင်ပါတယ်ရှင်။ VOA အစီအစဉ်ဒီမှာပါဝင်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော် VOA တော်ရရှင်ဒီအားလုံးကြားရအောင်လို့ဒီမှာအခုလေးလိုင်းကဒါကိုရှင်းပြနေတယ်လို့မျိုးဒီတော်ရရှင်တွေကိုလည်းတယောက်ချင်းဒီမှာ Messenger ကနေပြီးတော့ဒီတော်ရရှင်တယောက်ချင်းကိုပြန်စာတွေပို့ပေးလိုက်ပါတယ်ဒါကိုတော်ရရှင်မောင်တုံညာကလည်းအိဆာကိုရရှိချောင်းနဲ့ကျေးဇူးတင်ချောင်းပြန်ပြီးရေးလာတာ
ပါ။ဟုတ်ကဲ့အခုလိုရေးဒီယူစာပြန်ပေးတဲ့အတွက်ကျေးဇူးတင်ပြီးအထူးလေးစားမိပါတယ်။အတန်လွင့်တဲ့အခါမှာအချိန်ကန့်အသက်ရှိတာရဲ့ရေးပို့ကြတဲ့စာရီတွေကအတန်လွင့်အစီအစဉ်နဲ့ပို့ပြီးတော့အာဘော်မိတာတွေကိုဦးစားပေးရွေးချယ်လွှင့်ရတယ်ဆိုတာကိုသဘောပေါက်ပါတယ်ခင်ဗျာ။အခုလိုရေးဒီယူစာပြန်ပေးတဲ့အတွက်အထူးကျေးဇူးတင်လေးစားပါကြောင်းထပ်လောင်းပြောပြရစီ VOA ဖွဲ့သားအားလုံးကိုကျမ်းမာစိတ်ချမ်းသာကြပြီးအသက်ရှင်နာမည်ကြပါစေကောင်းသောလူရင်းစံတော်အားလုံးပြည့်စုံကြပါစေ
ဟုတ်ကဲ့ပါဒီလိုမျိုးကျမတို့ VOA နဲ့တော်ရရှင်နဲ့အပြန်လန်အမြဲတမ်းစားရရေးကြတဲ့အတွက်ကြောင့်မလို့တယောက်နဲ့တယောက်နားလည်မှုတွေလည်းပို့ပြီးတော့နားလည်နိုင်ပြီးတော့တော်ရရှင်နေနေလည်းကျမတို့အစီအစဉ်တွေကြောင့်အခုလိုမျိုးချက်ချင်းတုံ့ပြန်လာကြတာတွေကိုကြားရတဲ့အတွက်လည်းအထူးဝမ်းသာရပါတယ်စားရတဲ့တော်ရရှင်နဲ့အားလုံးကိုကျေးဇူးတင်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဒေတာလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်စကိုင်းတိုင်းဒေတာကြီးမင်းငင်းမြို့နယ်တောင်တွင်းဒေတာမြို့မခုံသာရွာကကြော်မိုးနိုင်ခေါ်မိုးမိုးဖြစ်ပါတယ်ဆိုပြီးတော့မင်္ဂလာပါ VOA လို့အစချီပြီးတော့သူဒေတာလာတာကတော့
VOA ကို1990လောက်ခရဲကနားဆင်လာတာအခုတတိပါပဲကျွန်တော်အဖေကတော့နိုင်ငံရေးဝါသနာပါတော့VOA ကိုအချိန်မှန်မှန်ဖွင့်ရကနေကျွန်တော်ပါဆွဲသွားပါတယ်အဖေကတော့ VOA အစီအစဉ်တွေကို ဘလောက်ကောင်းကောင်းနားမစင်နိုင်တော့ပါဘူး VOA နဲ့တခြားသတင်းတွေနားဆင်လို့မရနိုင်တဲ့အဝေးဆုံးကိုရောက်သွားပါပြီကျွန်တော်အခုတချင်းလေးတော့တောင်းကျင်ပါတယ်ထူးအိမ်တင်တီဆိုထားတဲ့ကျယ်ရီစုံတဲ့ညကိုစကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မရွာကအကိုကြီးကိုတောက်ထွန်းအမဒေါ်ခင်တန်းစိန်ကလေးမြို့ចောင်းတိုက်ရွာကအမဒေါ်ခင်တန်းနှုတို့အတွက်တောင်းဆိုလိုက်ပါတယ် VOA အတွန့်ရှိတည်တံ့ခိုင်မြဲပါစေ
သူတောင်းဆိုထားတဲ့ထွင်တင်တီဆိုတဲ့ကျယ်ရီစုံတဲ့ညဆိုတဲ့တချင်းလေးကိုဒီညအားလုံးဝိုင်းပြီးတော့နားဆင်ခံစားကြည့်ကြရအောင်ပါနော်
So nena ko aimeli Cherry so nena wa myo lin jin ye Jin ko na net to sitare the chin lue le Jin lue kwe twa on So ni om ne Cherry so nena we ain go lan ke Cherry so nena chaze then you're in a jit to tar in a rile tolan doge yin pyan so ome not tin so tiao te tin no re nya ro mong ni se
ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မင်းတနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရပြီးခုတစ်ခါတော့ကဘာတလွားထူးခြားဆန်းရသတင်းများအစီအစဉ်အလှည့်ရောက်လာပါပြီ။ကိုငင်းညံ့နဲ့မက်ခင်ဖြူထွေးတို့ကပြောပြကြမှာပ
ါ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဟိုတယ်တစ်ခုမှာကျောင်းဖက်ရှင်ရှိုးတစ်ခုကျင်းပခဲ့ပါတယ်။ Catwalk လို့ခေါ်တဲ့မော်ဒယ်လမ်းလျှောက်တာကိုကျောင်းတွေကိုပူးပြီးလျှောက်ခဲ့ကြတာပါ။ကျောင်းကလေးတွေကိုကဲတင်မွေးစားကြဖို့အများသိစေမဲ့အစီအစဉ်တစ်ခုအဖြစ်နဲ့ပြုလုပ်ခဲ့တာဖြစ်ပြီးကျောင်းကလေး၁၀ကောင်လောက်ကိုပုံစံအမျိုးမျိုးဝတ်ဆင်ပြီးမော်ဒယ်လျှောက်ပြခဲ့ကြတာပါ။ပါဝင်တဲ့ကျောင်းကလေးတွေဟာ Ireland, Spain, UK နဲ့ American နိုင်ငံတွေကဖြစ်ပါတယ်။ဒီပွဲကရတဲ့အကျိုးမြတ်အားလုံးကိုတော့လမ်းဘေးခွေးနဲ့ကျောင်းတွေကိုမွေးစားဖို့ကူညီပေးနေတဲ့နယူးယောက်မြို့တော်ဝင်တရိတ်ဆန်စောင့်ရှောက်ရေးမဟာမိတ်အဖွဲ့ကိုပေးလှူသွားမှာပါ။မွေးစားဖို့ကကြောင်တွေကိုစောင့်ရှောက်ဖို့တခုလည်းတော့နီလန်ဖြစ်တဲ့စူရာကိုသိစေချင်တဲ့အတွက်ဒီပွဲကိုပြုလုပ်ရတာဖြစ်တယ်လို့စီစဉ်သူတူကပြောပါရယ်ဒီပွဲကျင်းပပြုလုပ်တဲ့ Elgin Queen Hotel ဟာကြောင်လေးတွေကိုမွေးစားတဲ့ဟိုတယ်တစ်ခုလည်းဖြစ်ပါရယ်1930ပြည့်နှစ်တွေလောက်ကတည်းကဟိုတယ်မန်နေဂျာ Frank Case ကလမ်းဘေးကြောင်လေးတစ်ကောင်ကိုမွေးစားရတာကနေစခဲ့တာပါရှင်
ဟေး
ဗြိတိန်နိုင်ငံကလေတရဲနှစ်ယောက်ဟာဒုတိယကမ္ဘာစစ်ကနာမည်ကြီး Spitfire လေးနှစ်စီးနဲ့ကမ္ဘာပတ်ဖို့ကြံနေပါတယ်။ငွေရောင် Spitfire လေးနှစ်စီးကိုပြန်လည်ပြုပြင်ထားတာဖြစ်ပြီးတော့ Steve Brooke နဲ့ Matt Jones တို့လေတရဲနှုန်းဦးဟာအင်္ဂလန်တောင်ပိုင်း West Sussex ကနေစတင်ပြန်တမ်းမှာပါ။အင်ဂျင်တစ်လုံးတက်ငွေရောင် Spitfire တိုက်လေယာဉ်တွေကိုဒုတိယကမ္ဘာစစ်အတွင်းမဟာမိတ်တပ်ဖွဲ့တွေကအသုံးပြုခဲ့တာပါ။အရှိကြဆုံးခီးစဉ်လို့နာမည်ပေးထားတဲ့ဒီကြိုးပမ်းမှုမှာလေတရဲတွေဟာကဘာတပတ်ပတ်ဖို့အတွက်မိုင်ပေါင်း 28,000 လောက်ပြန်တန်းကြရမှာဖြစ်ပြီးလေးလကျော်လောက်ကြာမယ်လို့ခန့်မှန်းထားပါတယ်။သူတို့ရဲ့ခီးစဉ်ကိုဒုတိယကဘာစစ်အတွင်းကဒီလေရင်ကိုမြင်မှုခဲ့ကြတဲ့နိုင်ငံပေါင်း 30 လောက်ကိုဖျက်ပြီးပြန်တန်းဖို့စီစဉ်ထားပါတယ်လို့လေတရဲတအုပ်ဖြစ်တဲ့ Jones ကပြောပါတယ်။မြန်မာနိုင်ငံမှာလည်းဒုတိယကဘာစစ်အတွင်းက Spitfire လေရင်အသစ်ဆက်ဆက်အစင်း140လောက်မင်္ဂလာတုံလေရင်ကွင်းနားမှာတစ်တာကြီးတွေထဲထည့်ပြီးမြုပ်နှံထားတယ်လို့ယုံကြည်တဲ့ဗြိတိန်နိုင်ငံသားတယောက်က2012-2013လောက်တုန်းကလာရောက်တူးဖော်ရှာဖွေခဲ့ဘူးပင်မဲ့လည်းမတွေ့ခဲ့ကြပါဘူးခင်ဗျာ
။အီဂျစ်နိုင်ငံကိုင်ရိုမြို့ကအမျိုးသမီးတဦးဟာဒီပေါ်မှာစပိန်နည်းနဲ့စီးပွားရေးလုပ်ငန်းတစ်ခုကိုစတင်လိုက်ပါတယ်။မပ်အမတ်ဟာဒီပေါ်မှာစပိန်နည်းနိုင်မဲ့ပစ္စည်းတွေကိုအီတလီနိုင်ငံကဝယ်ယူပြီးသူကိုယ်တိုင်စပိန်တွေကိုဒီပေါ်မှာပေါ်စေမဲ့ပစ္စည်းတွေတက်ဆင်ခဲ့တာပါ။နောက်ပြီးတော့ဒီဘေးကင်းလုံခြုံဖို့အတွက်ကိုလည်းရေပေါ်မှာပေါ်စေဖို့အစိတ်ပိုင်းတွေကိုထေချာစစ်ဆေးရတာဖြစ်ပြီးနိုင်မြင့်ချဲကရေလိုက်မထန်တဲ့နေရာကိုလည်းရွေးရပါတယ်။နိုင်စပိန်လိုနာမည်ပေးချပြီးအာမတ်ဟာတခြားလူတွေလိုအစားအသောက်ရောင်းချတဲ့အလုပ်ကိုမလုပ်ချင်တဲ့လွတ်လွတ်လပ်လပ်လုပ်ရတဲ့ဒီရေပေါ်စပိန်နည်းနဲ့လုပ်ငန်းကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ရေပေါ်စပိန်နည်းကတော့နိုင်ရွက်အတွက်အီဂျစ်ပေါင်100အမေရိကန်ဒေါ်လာနဲ့ဆိုရင်တော့$6ကျော်ပေးရပါတယ်ရှင်။
ဘာလို့လားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသွားရှင်နေနားဆင်လို့တဲ့တိတ်တချင်းတောင်းညင်နေဆိုရင်တော့စာပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြမှာပါ
အမေရိကန်မိမြေလုံခြုံရေးဝန်ကြီးကပြီးခဲ့တဲ့ဘတ်တုန်းကမစ္စဆပီပြည်နယ်ကရွှေ့ပြောင်းနေထိုင်သူတွေပေါ့ဖမ်းဆီးခဲ့ခြင်းဟာကံမကောင်းတဲ့အချိန်မှာဖြစ်ခဲ့တယ်လို့တက်ဆက်ပြည်နယ်မှာရွှေ့ပြောင်းဝင်ရောက်သူတွေကိုပြစ်မှတ်ထားတိုက်ခတ်မှုအပြီးမှာပြောလိုက်ပါတယ်။ယာယီတာဝန်ထားတဲ့မိမြေလုံခြုံရေးဝန်ကြီးကေဗင်မက်ကလင်နန်ကမစ္စဆပီပြည်နယ်အစာထုတ်စက်ရုံတွေကအထောက်ထားမဲ့ရွှေ့ပြောင်းလုကိုင်းနေသူ900နီးပါးကိုရှာဖွေဖမ်းဆီးခဲ့တာဟာကံဆိုးချိန်မှာဖြစ်ခဲ့တယ်လို့ကာကွယ်ပြောဆိုလိုက်ပါတယ်။အခုလိုကာကွယ်ပြောဆိုလိုက်တာကတက်ဆက်ပြည်နယ်အယ်ပါဆိုမြို့မှာစပိန်စကားပြောလက်တင်အမေရိကန်သား22ဦးကိုသဏ္ဍာန်သမားတူကပြစ်မှတ်ထားတပ်ဖြတ်ခဲ့တဲ့လူစုပြောင်းလိုက်တပ်ဖြတ်မှုအပြီးရပ်ပိုင်းအတွင်းမှာဖြစ်လာတာပါမြန်မာနိုင်ငံမှာတော့မွန်ပြည်နယ်ပေါင်မြို့နယ်အတွင်းကမိုးကြီးမြေပြိုမှုတွေကြောင့်တည်ဆုံးသူအရေအတွက်ဟာ53ဦးထိတက်သွားပြီလို့မြန်မာနိုင်ငံမိသက်ဌာနကတနင်္ဂနွေနေ့ကနောက်ဆုံးဖော်ပြထားပါတယ်ကယ်ဆယ်ရှာဖွေတွေဝိုင်းလုပ်ပေးနေတဲ့ဒီမိသက်ဌာနအနေနဲ့မနေ့ညတုန်းကနောက်ထပ်1,000ထပ်တွေ့ခဲ့တာကြောင့်တိတ်ဆုံးသူဦးရေအခုလိုမြင့်တက်သွားတာပါ။ပေါင်မြို့သဲပြည်ကုန်းရွာမှာပြီးခဲ့တဲ့တောက်ချန်တွေကမြေပြိုရေကြီးလာတာတွေကြောင့်ရွာသားတွေလှေနဲ့ထွက်ပြေးရပြီးတဲ့နောက်ပိုင်းမိသက်သမားတွေစစ်သားတွေနဲ့အရေးပေါ်လူသားတွေအနေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုစနေတနင်္ဂနွေမှာကြိုးပမ်းလုပ်ကိုင်လာနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလည်းမုတ်တုံရာသီရေကြီးမှုတွေကြောင့်တိတ်ဆုံးသူရေတက်ကအနည်းဆုံးလူပေါင်း144ယောက်ထိတိုးလာပြီးတနင်္လာနေ့မှာတော့အာနာပိုင်တွေကကုညီကယ်ဆယ်ရေးတွေကိုတိုးမြှင့်ဆောင်ရွက်နေကြပါတယ်။ရေကြီးမှုကြောင့်နိုင်ငံတောင်ပိုင်းနဲ့နောက်ပိုင်းမှာလမ်းတွေလည်းပြတ်တောက်ကုန်ပါတယ်။လှပတဲ့ကမ်းခြေဘက်ပစ်စခန်းတွေကြောင့်ကမ္ဘာလှည့်ခီးသွွားကျော်ချတဲ့တောင်ပိုင်းပြည်နယ်ကာရာလာမှာအဆိုးဆုံးဖြစ်နေပြီးသေဆုံးသူရေအတွက်အနည်းဆုံး68ယောက်ထိရှိနေပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်တင်ဂီတိုက်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာဂျွန်အယ်လစန်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနမီတာ3040-48တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များတို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.